Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပြည့်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်စက်တင်ဘာလ22ရက်စနေနေ့ညဘက်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 ထိလိုင်းမီတာ25.53နဲ့တိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်တင်ဆက်နေသလို Facebook VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါဒီညကင်းသတင်းတွေကိုနန်းလောင်နဲ့တွေ့ကြညာပေးသွားမှာပါ။ဒီကနေ့ကျင်းပတဲ့အီရန်နိုင်ငံစီးရေးပြပွဲကိုတနက်သမားကတိုက်ခိုက်တာကြောင့်24ဦးထဲမှနေတည်ဆုံးပြီးတော့50ကျော်တရားရသွားပါတယ်။တန်ဇန်နီးယားနိုင်ငံကဂရုသင်္ဘောနှင်းမြုပ်သွားရမှာလူပေါင်း209ဦးထဲမှနေတည်ဆုံးသွားပါတယ်။ဒီလိုထိုက်တန်းအောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။မြန်မာနိုင်ငံမှာဒီဒေါ်လာနဲ့ရှင်တဲ့မြန်မာကျပ်ငွေတန်ဖိုးတောက်လျှောက်ကျဆင်းနေတဲ့အကျိုးဆက်နဲ့ပတ်သက်လို့အင်ရှင်မတွေရဲ့တုံ့ပြန်ချက်ကဘယ်လိုရှိပါသလဲ။
ဆုံးမဲ့ပြီးခဲ့တဲ့အစိုးရကကျမတို့ကမျောလင့်ထားတာကအများကြီးမျောလင့်ထားတဲ့အခါကျတော့အခုအများကြီးမျောလင့်ထားတာကိုနည်းနည်းလေးမှဖြစ်မလာတဲ့တက်တောင်မျို
းဒီအကြောင်းတင်ပြခြင်းနဲ့အတူမြန်မာတကွင်းသတင်းတော်မှတ်စုနဲ့ VOA ရဲ့စနေညဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုလည်းနားဆင်ရဖို့ရှိပါတယ်အဲ့ဒီအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ဆိုတင်သွင်းခံထားရတဲ့ Brett Kavanaugh ရဲ့လေးပိုင်းဆိုင်ရာစော်ကားမှုကိုခံရတဲ့ဆိုတဲ့အမျိုးသမီးအနေနဲ့လာမယ့်သတင်းပတ်အတွင်းလွှတ်တော်ကော်မတီရှေ့မှောက်မှာလာရောက်ထွက်ဆိုမလားဆိုတာနဲ့ပတ်သက်လို့ဒီကနေ့စနေနေ့မွန်လ2နာရီခွဲနောက်ဆုံးထားပြီးတော့ဆုံးဖြတ်ပေးဖို့အမေရိကန်ထက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌ Chuck Grassley ကအချိန်ပေးထားကြောင်း The New York Times သတင်းစာမှာဖော်ပြထားတဲ့ Christine Blasey Ford ရဲ့အရှင်းအစီကိုပေးပို့တဲ့Grassley ရဲ့အီးမေးလ်ထဲမှာ4ရက်ဆုံးဖြတ်ချက်ကိုမွန်လ2နာရီခွဲနောက်ဆုံးထားပြီးကော်မတီကိုအတည်ပြုဖို့ပြောဆိုထားတာပါပထမပိုင်းတုန်းကတော့အထက်လွှတ်တော်ကော်မတီကိုတောက်ကြနေညဆင်နိုင်းနောက်ဆုံးထားပြီးတော့အကြောင်းပြန်ချပေးဖို့ပြောဆိုထားပေမဲ့4ရက်ရှိနေကအဲ့ဒီတတ်မှတ်ချိန်မတိုင်ခင်လေးမှာပဲနောက်တစ်ရက်အချိန်ထပ်တိုးပေးဖို့တောင်းဆိုတဲ့အတွက်အခုလိုအချိန်ထပ်တိုးပေးလိုက်တာပါလုံခဲ့တဲ့သတင်းပတ်တွေဒေါက်တာ4ရဲ့ဆက်စပ်ချက်နဲ့ပတ်သက်ပြီးတော့ကော်မတီရှေ့မှောက်ကြားနာစစ်ဆေးခံဖို့ဆုံးဖြတ်ချိန်အဲ့ဒီလိုထပ်တိုးပြလိုက်တာကြောင့် Brett Kavanaugh အနေနဲ့နားလည်ဖို့မျှော်လင့်ကြောင်း Grassley ကထီတာမှမနေ့ညကရေးသားခဲ့ပါတယ် 4 ရဲ့ရှေ့နေ Deborah Katz ကတော့မျက်မျက်သာသာကြားနာစစ်ဆေးနေနောက်ဘလို့ဘေးအနေမှာမကြောက်နိုင်ဘူးဆိုရင်လာမယ့်သတင်းပတ်မှာ Ford အနေနဲ့အထက်လွှတ်တော်ကော်မတီရှေ့မှောက်လာရောက်ထွက်ဆိုဖို့ဆန္ဒရှိတယ်လို့အထက်လွှတ်တော်တရားရေးကော်မတီကိုအီးမေးလ်ရေးသားပေးပို့ခဲ့ကြောင်းသတင်းမီဒီယာတွေမှာဖော်ပြပါတယ်ခင်ဗျာ
တရုတ်နိုင်ငံရဲ့ကုတ်ထုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်နိုင်ငံဘက်ကအခွန်စည်းကြမ်းမှုအစ်တွေချမှတ်လိုက်တာကြောင့်တရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်ရေးဆွေးနွေးပွဲတွေကိုတရုတ်ဘက်ကဖျက်သိမ်းလိုက်ပါတယ်။ကုန်သွယ်ရေးဆွေးနွေးပွဲအတွက်လာမယ့်သတင်းမှအတွင်းဝါရှင်တန်ကတရုတ်ဒုဝန်ကြီးချုပ်ယူဟီလာရောက်မဲ့စီစဉ်ပြက်ပြဲသွားပြီလို့ The Wall Street Journal ကဆိုပါတယ်။ဒုဝန်ကြီးချုပ်ရဲ့ခီးစဉ်မတိုင်ခင်လာရောက်မဲ့ကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ကိုလည်းဖျက်သိမ်းလိုက်တာပါ။အင်ပီရိုအဆင့်မြင့်အရာရှိတယောက်ကတော့တရုတ်နဲ့ကုန်သွယ်ရေးဆွေးနွေးပွဲ80ကျင်းပနိုင်မယ့်နည်းလမ်းတွေရှိမယ်ဆိုတာယုံကြည်ပါတယ်လို့တောက်ကြနေအစောပိုင်းမှာပြောပါတယ်။အငင်းပွားနေတဲ့ကုန်သွယ်ရေးကိစ္စကို80ဆောင်ရွက်နိုင်ဖို့တရုတ်တို့ကအတိတ်ပဲရှိတဲ့နည်းလမ်းတွေနဲ့ဆွေးနွေးရေးသကပိုင်းကိုလာမရမယ်လို့တာဝန်ရှိသူတူကသတင်းထုတ်တွေကိုအင်ပီရိုမှာပြောဆိုခဲ့တာပါ။သမ္မတဒေါ်နယ်ထရန့်ဖက်ကလည်းအဲ့ဒီသဘောထားတိုင်းရှိပါတယ်လို့လည်းအဲ့ဒီအရာရှိကပြောပါတယ်။တရုတ်ကုန်ပစ္စည်းတွေကိုအခွန်စည်းကြမှုအစ်စ်တွေချမှတ်လိုက်ခြင်းအပြင်အမေရိကန်အတွက်အကျိုးရှိတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တွေဖြစ်လာဖို့တရုတ်ကိုထွန်အားပေးရရောက်စီမယ်လို့သမ္မတထရန့်အစိုးရဖက်ကပြောဆိုထားတာပါ။အမေရိကန်တို့ရဲ့ညနာပစ္စည်းမိုဘိုင်းခွင့်တွေကိုတိထက်ကောင်းမွန်တဲ့နည်းနဲ့အကောက်အွယ်ပေးဖို့အပြင်အွန်လိုင်းကနေဖောက်ထွင်းခိုးယူတဲ့ကိစ္စကိုလည်းအဆုံးသတ်ဖို့တရုတ်နိုင်ငံကိုအမေရိကန်ဖက်ကတောင်းဆိုထားတာပါ။
သမ္မတဒေါ်နယ်ထရမ့်ပြောဆိုလာတွေကိုလျှို့ဝှက်အတန်ဖန်ထားတယ်ဒါမှမဟုတ်သမ္မတထရမ့်မှာတိုင်းပြည်ကိုအုပ်ချုပ်ဖို့အရေးအချင်းပြည့်စုံသူမဟုတ်ဘူးဆိုတဲ့အချက်နဲ့အခြေခံဥပဒေပြင်ဆင်ဖြည့်ဆည်းချက်25ကိုတုံးပြီးသမ္မတထရမ့်ကိုယာရုကဖယ်ရှားဖို့ပြောဆိုဆွေးနွေးတာတွေရှိတယ်ဆိုပြီးတော့ The New York Times သတင်းစာမှာရေးသားဖော်ပြထားတာကိုဒုတိယရှိနေချုပ် Rob Rosenstein ကညင်းလိုက်ပါတယ် The New York Times မှာပါတဲ့သတင်းဟာတိကျမှုမရှိသလိုအချက်အလက်အရမှန်ကန်မှုလည်းမရှိပါဘူး။တည်တာထင်ရှားစွာပဲတရားရေးဌာနကိုစန့်ကျင်ပတ်လိုက်တဲ့သူတို့ရဲ့ပုံကိုယ်ရေးအစီအစဉ်ဖြစ်မြောက်အောင်လုပ်တဲ့အမိမဖော်တဲ့သတင်းရင်းမြစ်တွေကိုကူကားပြီးတော့ရေးသားထားတဲ့အပေါ်ကျွန်တော်အနေနဲ့နောက်ထပ်မှတ်ချက်ပြီးပြောဆိုမှာမဟုတ်ပါဘူး။ဒါပေမဲ့ရှင်းရှင်းလင်းလင်းပဲပြောရမယ်ဆိုရင်သမ္မတနဲ့ကျွန်တော်ထိတွေ့ဆက်ဆံလှုပ်ဆောင်ထားရတဲ့အရာအခြေခံဥပဒေပြင်ဆင်ဖြည့်ဆည်းချက်25ကိုအသုံးပြုလုပ်ဆောင်ဖို့ဘယ်လိုအကြောင်းမှမရှိပါဘူးလို့တောက်ကြနေတို့ထုတ်ပြန်ချက်ထဲမှာဒုတိယရှင်းနေချုပ် Rosenstein ကပြောထားပါတယ်။ တမရပြောတာကိုအတန်ဖန်ထားတယ်လို့ Rosenstein ကပြောတဲ့အစည်းအဝေးခန်းထဲမှာရှိနေသူတူကတော့အဲ့ဒါဟာနောက်ပြောင်ပြီးပြောတာဖြစ်တယ်လို့ VOE ကပြောပါတယ်တမရနဲ့စကားပြောတာကိုအတန်ဖန်ထားမယ်ဆိုတဲ့ရည်ရွယ်ချက်တစ်ခုခုနဲ့ပြောဆိုဆွေးနွေးတာမျိုးဘယ်တော့မှမရှိဘူးပါဘူးလို့အဲ့ဒီသတင်းရင်းမြစ်ကပဲ VOE ကပြောပါတယ်ခင်ဗျာ
American စစ်သမားတွေအပါအဝင်ကမ္ဘာတစ်ဝှမ်းလုံးမှာရှိတဲ့ American စစ်တပ်အတွင်းဖြစ်ပွားခဲ့တဲ့လိမ့်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေနဲ့ပတ်သက်ပြီး2014ခုနှစ်ကကောက်ယူခဲ့တဲ့စစ်တမ်းကိုအခုတော့ထုတ်ပြန်လိုက်ပါပြီ Fort Hood, Fort Bragg, Fort Lewis, Fort Campbell နဲ့ Fort Bliss စတဲ့တပ်စခန်းတွေမှာရှိတဲ့ကြီးတန်းတဲ့ Marine တပ်တွေမှာတာဝန်ထမ်းဆောင်နေတဲ့အမျိုးသမီးအမျိုးသားစစ်တီသော900ကျော်တို့လိမ့်မိုင်းဆိုင်ရာအနိုင်ကျင့်ခံခဲ့ရတာကိုစစ်တမ်းကတွေ့ရှိခဲ့တာပါလိမ့်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေကိုတခြားစစ်ဘက်အုပ်စုကတပ်သားတွေထက်ရေးသက်တင်မောပေါ်ကငယ်ရွယ်ပြီးတော့အိမ်ထောင်မပြည့်ရသေးတဲ့အမျိုးသမီးတွေကပိုးပြီးတော့ရင်ဆိုင်ရတဲ့ပုံရှိတယ်လို့လည်းမနေ့တောက်ကြနေကထုတ်ပြန်လိုက်တဲ့အစီအခံစာမှာဖော်ပြပါတယ်။ရေတပ်မှာဖြစ်ပွားခဲ့တဲ့လိမ့်မိုင်းဆိုင်ရာအနိုင်ကျင့်မှု15မှုထဲမှာ73မှုကရေတပ်တင်မောအုပ်စုတွေပေါ်မှာဖြစ်ပွားခဲ့တာပါ။လေရင်တင်တင်မောဆယ်စင်းထက်ကရှစ်စင်းပေါ်မှာအခုလိုလိမ့်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေဖြစ်ပွားခဲ့ပါတယ်။တင်မောပေါ်မှာတာဝန်ထမ်းဆောင်တဲ့တပ်သား25ဦးမှာတဦးကလိမ့်မိုင်းဆိုင်ရာအနိုင်ကျင့်မှုနဲ့ကြုံခဲ့ရတယ်လို့လည်းအစီအခံစာမှာဖော်ပြပါတယ်။လေတပ်မှာတော့အခုလိုအမှုမျိုးဖြစ်တာသိကိုနေတာပါ။ပင်နဂွန်စစ်ဌာနချုပ်ကတော့အလုပ်အတွက်လုံခြုံမှုအရှိဆုံးနေရာတစ်ခုအဖြစ်အစီအခံစာကဖော်ပြပါတယ်။အခုလိုစစ်တမ်းကောက်ယူဖို့ပါတီဆွဲကင်းတဲ့ RAND Corporation ကိုပင်နဂွန်စစ်ဌာနချုပ်ကငားရမ်းခဲ့တာဖြစ်ပြီးအဲ့ဒီတွေးရှိချက်အပေါ်အငြင်းပွားနေခဲ့တဲ့အတွက်ဒီစစ်တမ်းကိုထုတ်ပြန်ဖို့နှစ်တွင်နဲ့ချီကြမ်းမြင့်သွားတာဖြစ်ပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း 9:00 ကနေ 10:00 အထိ 19.69 kHz 1545တုံည 19.25 kHz 1783တုံည 19.32 kHz 9335နဲ့ပထမနာရီဘက်မှာ 19.190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။စနေညဘက်သတင်းတွေကို VOE ကနေဆက်လက်ကြည့်ညနေပါရခင်ဗျာ။ဒီကနေ့ကျင်းပတဲ့အီရန်နိုင်ငံစီးရေးပြပွဲကိုတနက်သမားကတိုက်ခိုက်တာကြောင့်လူ24ဦးထက်မနည်းသေဆုံးပြီးတော့50ကျော်ဒဏ်ရာရသွားတယ်လို့နိုင်ငံပိုင်သတင်းဌာနကဖော်ပြပါရယ်။သေဆုံးသူအများစုကအီရန်လက်ရွေးစင်ပြည်ဆောင်တပ်ဖွဲ့ဝင်တွေဖြစ်ပြီးတော့သတင်းတော်တို့ဦးလည်းသေဆုံးခဲ့ကြောင်းသတင်းတွေမှာဖော်ပြပါရယ်။အီရန်အနောက်တောင်ပိုင်းခူဇက်စတန်ပီနယ်ကအာဗက်စ်မြို့ကဒီတိုက်ခိုက်မှုဟာသူတို့လက်ချက်လို့ IS သတင်းစာဖွဲ့ကပြောပါရယ်။စီးရေးပြပွဲကျင်းပနေစဉ်အတွင်းတနက်သမားကလူအုပ်တဲကိုဇက်တိုက်ပစ်ခတ်ခဲ့တာကိုလည်းတွေ့ခဲ့ကြတယ်လို့ဆိုပါရယ်။ဖြစ်ပွားပုံအသေးစိတ်နဲ့ပတ်သက်ပြီးတော့သတင်းတွေမျိုးစုံနဲ့ထွက်ပေါ်နေပါရယ်။တနက်သမားနှစ်ဦးကိုတုတ်တင်နိုင်ငံကြောင်းအာဏာပိုင်တွေကပြောဆိုတာရှိသလိုတိုက်ခိုက်မှုနဲ့ပတ်သက်တဲ့နှစ်ဦးကိုဖမ်းဆီးထားကြောင်းလည်းသတင်းတွေထွက်ပေါ်နေပါရယ်။1980ကနေ88ခုနှစ်အထိအီရန်နဲ့ဖြစ်ပွားခဲ့တဲ့စစ်ပွဲအထိမ်းအမှတ်ဖြစ်နေ့စဉ်ကျင်းပတဲ့စီးရေးပြချီတဲ့ဘက်ကိုကြီးရှုနေကြတဲ့အီရန်ထိပ်တန်းခေါင်းဆောင်တွေရှိရာစင်မြင့်စီတနက်သမားတွေကပြစ်မှတ်ထားတိုက်ခိုက်ခဲ့ကြတာလို့လေအီရန်နိုင်ငံပိုင်သတင်းဌာနကပြောပါရယ်။အီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗက်ဇရီဖ်ကဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့အကြမ်းဖက်သမားတွေကိုဒေသရင်းကအပြစ်အမှားပြုသူတွေနဲ့သူတို့ကိုညွှန်ကြားစေခိုင်းနေတဲ့အမေရိကန်ပေါ်ပြစ်တင်ဝေဖန်ပါရယ်။ Sorry Arabia နဲ့ Israel ဟာအကြမ်းဖက်သမားတွေကိုဒေသရင်းကအပြစ်သူတွေဖြစ်တယ်လို့အီရန်ကသတ်မှတ်ထားတာပါ။အီရန်အနေနဲ့အမြန်ဆုံးနဲ့ထိထိရရလက်တုံ့ပြန်သွားမှာဖြစ်တယ်လို့လည်းဇရီဖ်ကပြောပါရယ်ခင်ဗျာ။
တန်ဇေးနီးယားနိုင်ငံကဗစ်တိုးရီယာရေကမ်းမခီးတဲ့အပြစ်အသိတင်ဆောင်လာတဲ့ဂရုယင်တိမ်းမောက်သွားခဲ့တဲ့နေရာကအသက်ရှင်ကျန်ရည်သူတွေကိုရင်ကုန်သမားတွေဒီကနေ့ဆက်ပြီးတော့ရှာဖွေနေပါတယ်။တရာဗလီနီကရေရင်တိမ်းမောက်လို့သိဆုံးသူပေါင်း209ဦးထပ်မံရှိသွားပြီလို့နိုင်ငံပိုင်သတင်းဌာန TBC ကကြေညာပါတယ်။တိမ်းမောက်သွားတဲ့ MV Narrative ရေရင်အတွင်းပိုင်းမှာအဆန်တွေကြားခဲ့ရတာကြောင့်အသက်ရှင်ကျန်ရည်သူတွေဖြစ်နိုင်တယ်ဆိုပြီးဒီကနေ့အစောပိုင်းမှာပဲရေတက်ကရင်ကုန်သမားလေးယောက်ဝင်ရောက်ရှာဖွေခဲ့တာပါ။အသက်ရှင်ကျန်ရည်သူတွေကိုစတင်ရှာဖွေနေချိန်မှာပဲလူသေးအလောင်းတွေကရုတင်မောဘေးကရေပေါ်ပေါ်လာပါလေတင်မောပေါ်မှာပါသွားသူတို့ရဲ့ဆွေမျိုးသားချင်းတွေကတော့သတင်းသိရဖို့အရင်ကမှစောင့်ဆိုင်နေပါတယ်တင်မောမော်ရာဟာလူမတန်တဆတင်ဆောင်ထားတာကြောင့်ဖြစ်ပြီးတင်မောဟာအချင်းတို့အတွင်မှာပဲပက်လက်လာနှိမ့်မြုပ်သွားခဲ့တယ်လို့အသက်ဘေးကလွန်မြောက်လာသူတွေကပြောပါတယ်ဗစ်တိုးရီယာကန်ထက်ကအကြီးဆုံးကျွန်းဖြစ်တဲ့ဥကီရီတန်းငါနဲ့ခွာပြီးတော့မီတာပိုင်းလောက်ရောက်မှာပဲကရုရေရင်နှိမ့်မြုပ်သွားခဲ့တာပါရေရင်ပေါ်မှာခီးတဲ့300လောက်လိုက်ပါသွားတယ်လို့အစောပိုင်းမှာခန့်မှန်းချပါတယ်ရေရင်နှိမ့်မြုပ်မှုအတွက်တာဝန်ရှိသူတွေကိုဖမ်းဆီးဖို့သမရဂျွန်မဂူဖူလီကမနေ့တောက်ကြနေ့မှာအမိန့်ပေးလိုက်ပါတယ်
လဗနန်စစ်သည်ကြောအဖွဲ့ဖြစ်တဲ့ Hezbollah အဖွဲ့ကိုငွေကြေးအဓိကထောက်ပံ့ပေးနေသူတဦးအဖြစ်အမေရိကန်ကတန်လျာရှိနေသူလဗနန်နိုင်ငံသားတဦးကိုဘရာဇီးရဲ့တပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ Asad Ahmed Barakat ကိုဘရာဇီးနိုင်ငံ Fordu Iguya ခုမှမနေ့ကဖမ်းဆီးလိုက်တာပါ။ဘရာဇီး Argentina နဲ့ Paraguay နိုင်ငံဆိုရင်နေဆက်ကအဲ့ဒီမြို့မှာမျိုးရေးစေဝါရောင်းဝယ်ဖောက်ကားသူတွေလူမောင်ကိုကူးသူတွေနဲ့ရာဇဝတ်မှုကျူးလွန်သူတွေခိုးအောင်နေထိုင်ကြပါတယ်။ Barakat ကိုတခြားသူတဦးအဖြစ်အယောင်ဆောင်မှုနဲ့ပါရာဂွေးကလွန်ခဲ့တဲ့လမှာဖောင်ဝင်ရန်ထုတ်ခဲ့ပါတယ်။ အခွန်တိတ်ရှောင်မှုနဲ့သူဟာပါရာဂွေးမှာထောင်နှံ6နှစ်ချမှတ်ခံပြီးတဲ့နောက်2008ခုနှစ်တုန်းကပြန်လွတ်လာတာပါ ဘာရာဂွေးရဲ့ဂိုင်းဖွဲ့ဝင်တွေဟာအာဂျင်တီးနားနိုင်ငံအီဂူယာဂူကဒီကာစီနိုလောင်းကစားရုံကိုဒေါ်လာ10သန်းနဲ့ဝယ်ယူခဲ့ပြီးတော့ငွေပြူဖြစ်အောင်ဆောင်ရွက်ခဲ့တယ်လို့လဲဘရာဇီးရဲ့တပ်ဖွဲ့ကပြောပါတယ်ဘာရာဂွေးဟာဟစ်ဘူလာအဖွဲ့ရဲ့ငွေတွေကိုငွေပြူဖြစ်အောင်ဆောင်ရွက်ပေးတာကြောင့်လို့ဆိုပြီးတော့သူ့ရဲ့ပိုင်ဆိုင်မှုငွေကြေးတွေကိုအာဂျင်တီးနားနိုင်ငံကလည်းတင်ချုပ်ခဲ့ပါတယ်ဘာရာဂွေးကိုဘရာဇီးမှာတရားစွဲမလားပါရာဂွေးကိုလွှဲပြောင်းပေးရမလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
တရုတ်နိုင်ငံပြည်မာကြီးနဲ့ဟောင်ကောင်ကျွန်းကိုဆက်သွယ်ထားတဲ့အမြင်ရထားလိုင်းသစ်ဖွင့်လှစ်လိုက်တဲ့ West Kowloon အပြင်ဘက်ကဖြတ်မှာလူတွေစုယုံဆန္ဒပြခဲ့ကြပါတယ်။ကိုပိုင်အုပ်ချုပ်ခွင့်တစည်းတစ်ပိုင်းရထားတဲ့ဟောင်ကောင်ကျွန်းမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုရှိလာမှကိုဆန္ဒပြသူတွေကြားဆိုရင်မူရီတိုးလာနေတာပါ။အမေရိကန်ဒေါ်လာ30ဘီလီယံထက်မနည်းကုန်ကြတဲ့အမြန်နှုန်းမြင့်ရထားလမ်းကြောင်းအချိန်အတော်တိုးသွားမှာပါ။ဒီရထားလမ်းကို၈နှစ်ကျော်တိဆောက်ခဲ့ရတာဖြစ်ပြီးလူပေါင်း9တန်းကျော်နေထိုင်တဲ့အာရှရဲ့စီးပွားရေးအချက်အချာဖြစ်တဲ့ဟောင်ကောင်ကျွန်းနဲ့ကုန်ထုတ်လုပ်ရေးဘုတ်အချက်ဖြစ်တဲ့အိန္ဒိချင်းကွမ်တောင်းဒေသကိုခီးသည်ပေါင်း8000ထက်မနည်းတည်ယူပို့ဆောင်ပေးဖို့ရည်မှန်းထားပါတယ်ဒီရထားဟာဟောင်ကောင်ကျွန်းကနေရှန်ကန်နယ်စပ်ကိုဖြတ်ပြီးတရုတ်ပြည်မှကြီးတဲ့ကိုရောက်ဖို့အရင်ကတနားရီကြာပေမဲ့အခုတော့ဆယ်လေးမိနစ်ပဲကြာတော့မှာပါကွမ်တောင်းပြည်နယ်မြို့တော်ကွမ်ဇိုးကိုသွားဖို့လဲတနားရီခွဲတာကြာတော့မှာဖြစ်ပါတယ်အခုလက်ရှိပြေးဆွနေတဲ့ line နဲ့ဆိုရင်စုစုပေါင်း3နာရီကြာမြင်တာဖြစ်ပါတယ်
တိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးတော့သတင်းသုံးသပ်ချက်တစ်ပုဒ်ကိုတင်ပြခြင်းပါတယ်ဒေါ်လာနဲ့ရှင်နဲ့မြန်မာကျပ်ငွေတန်ဖိုးတစ်နေ့ထက်တစ်နေ့ထိုးကျလာနေတာရဲ့အဆိုးကျိုးတက်ရောက်မှုတွေကိုမြန်မာပြည်သူအများစုခံစားနေရပြီလို့တွင်းကုန်လုပ်ငန်းရှင်တွေကအစလကစားမိသားစုအိမ်ရှင်မတွေအစုံညီးတွားနေကြပါတယ်မြန်မာကျပ်ငွေတန်ဖိုးအတက်အကျကိုပြည်တွင်းမှာထိန်းချုပ်နိုင်ဖို့အစိုးရဘဟုဗန်ကကြားကန်ပေးနေပေမဲ့အကျိုးသက်ရောက်မှုတွေတိတိကျကျမတွေ့ရဘူးလို့ဝေဖန်သုံးသပ်မှုတွေလည်းရှိနေတာပါဒီအကြောင်းကိုဆက်ပြီးတင်ပြချင်ပါတယ်မြန်မာနိုင်ငံရဲ့ဈေးကွက်ထဲမှာကျပ်ငွေတန်ဖိုးဟာတောက်ကြညံ့နေဈေးပိတ်ချိန်မှာတော့ဒေါ်လာကိုကျပ်1620ဝန်းကျင်မှာရှိခဲ့ပြီးတချို့နေရာတွေမှာဆိုရင်1650အထိဈေးပေါက်ခဲ့တာပါအခုလိုမြန်မာငွေတန်ဖိုးဇက်တိုက်ကျဆင်းနေတဲ့အကျိုးဆက်ကိုအဓိကခံစားနေရသူတွေထဲမှာလက္ခဏာမိသားစုအိမ်ရှင်မတွေကအများဆုံးဖြစ်တယ်လို့ရန်ကုန်တာမွေမြို့နယ်ကမတ်ဆွေကပြောပါတယ်အိမ
်ရှင်မတွေကတော့အစိုးရဆုံးအခြေအနေကိုရင်ဆိုင်နေရတာပါပဲရှင်ချေကစားကုန်ပေါ့နော်ဆန်ဆိုတာဟာသမင်းဆိုတာဟာမရှိမဖြစ်စားမှာပဲလေဒီဆန်ကအစဈေးရတက်ပါလားလေကျမတို့အရင်တော့ဆိုလို့ရှိရင်ဒီဒီကိုပေါ့နော်2300တန်းကနေပြီးတော့အခု3000ဖြစ်သွားပြီရှင်ရုပ်တရက်ကြီးနောက်တစ်ခါဟိုကစွန်းရက်ပေါ့နော်အများကြီးတော့ကစွန်းရက်နဲ့ဒီချေကစားကုန်ပေါ့နော်ကစွန်းရက်ကလည်းအရင်တော့ကဒီ300နဲ့အခုဒီမနေ့ဈေးသွားတဲ့ခါမှာ900ဖြစ်သွားတယ်အဲ့တော့တခြားပေါ်တော့ဟိုအတန်းငါးသေးလေဆိုလို့ရှိရင်ရင်းတော့မမီးရတော့တဲ့အခြေအနေမျိုးတွေဖြစ်နေရချင်းဒီနေ့မနေ့ဈေးသွားတဲ့အချိန်မှာတော့အရန်အောင်အောလာအောင်ပေါ့နော်အဲ့လိုမျိုးစိတ်သားဆိုလို့ရှိရင်လည်းလေအာတကယ်ကိုမကြဘူးတဲ့ဈေး28000လို့3000လို့အဲ့လိုမျိုးတွေပေါ့နော်အဲ့လိုမျိုးတွေဖြစ်တာအဲဝက်သားဆိုလို့ရှိရင်လည်းအဲ့လိုပဲ1500ပေါ့နော်အဲ့ကက်သားဆိုလို့ရှိရင်လည်း CB ကြက်တောင်မှပဲအရင်က400 500ကအခုဒီကလေးဆို600 900အဲ့လိုမျိုးတွေပေါ့နော်အဲ့လိုမျိုးတွေဖြစ်သွားတယ်ဟိုဈေးသွားတဲ့အချိန်မှာကိုမန်းလာတဲ့ပတ်စံပေါ့နော်အဲဟာဟိုအရင်တော့ဆိုလို့ရှိရင်နှစ်ရက်စာရမယ်ဆိုလို့ရှိရင်အခုဟာတစ်ရက်စာပဲပေါ့နော်အဲ့လိုမျိုးဖြစ်ဖြစ်မြောင်ဖြစ်နေရတယ်အဲ့လို
မြန်မာငွေစည်းအတက်အကျကိုပြည်တွင်းမှာထိန်းညှိဖို့အတွက်အစိုးရဘိုဟိုပန်ကအစောပိုင်းမှာဒေါ်လာတန်းကနန်းထုတ်ရောင်းပေးနိုင်ခဲ့ပြီးအဲဒီကတစ်ဆင့်သိန်းကနန်းအခုရက်ပိုင်းမှာတော့ဒေါ်လာ1000ကနန်းလောက်သာထုတ်ရောင်းပေးနေတယ်လို့နိုင်ငံတော်သမ္မတရုံးပြောခွင့်ရသူရဲ့တောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ဈေးကွက်ထဲကိုဒေါ်လာငွေအလုံးလောက်ရောက်မလာတာကလည်းမြန်မာငွေတန်ဖိုးကိုပြန်ဆွဲတင်နိုင်ဖို့ခက်ခဲတဲ့အကြောင်းရင်းတွေကတစ်ချက်ဖြစ်တယ်လို့သုံးသပ်မှုတွေရှိနေတာပါလေယာဉ်သုံးစက်ပစ္စည်းတွေကိုနိုင်ငံသားအနေနဲ့တင်သွင်းနေတဲ့စီးပွားရေးလုပ်ငန်းရှင်တူကတော့မြန်မာငွေဈေးကျနေတာကြောင့်သူတို့ရင်ဆိုင်နေရတဲ့အခက်အခဲကိုပြောပြပါဗျာ။အ
ယောင်းဝယ်တွေကတချို့ဟာတွေကတော့ပြတ်ကုန်နေတာပေါ့နော်။အယောင်းဝယ်ဈေးနှုန်းတွေကပြင်နေရတဲ့အကြောင်းမလို့ရောင်းပြီးသားတွေအပေါ်မှာလည်းပြန်လိုက်ပြီးတော့ဝယ်ပြီးမဲ့လေကျွန်တော်တို့ကရှုံးနေတယ်တောက်ချက်ရှုံးနေတယ်အင်ပိုတာတွေကရောင်းပြီးရှုံးရောင်းပြီးရှုံးနေဖြစ်တယ်ဒီကြားထဲမှာလည်းဝယ်တဲ့လူတွေကလည်းဝယ်မှုတွေကိုဈေးကြီးအစမှန်ကြောင်းသွားတဲ့အကြောင်းမလို့သူတို့ရဲ့အချို့အရာတွေကမဝယ်တော့ဘူးအဝယ်တဲ့တရားမျိုးအယောင်းတွေကြားတယ်နော်ပြူပြီးတော့တချို့အရာတွေကရောင်းထားတယ်အဲဒီရောင်းထားတဲ့အရာတွေကငွေပြန်မရသေးတဲ့အတွက်အဲဒီငွေနဲ့အခုဒေါ်လာကြီးအတက်မှပြန်ဝယ်မယ်ဆိုရင်ရှီလီးယားဒေါ်လာတော့ပြန်မရဘဲနဲ့ကျော့သွားတယ်ပြန်လို့ရှုံးသွားတယ်ဆိုတဲ့အသေးစိတ်ဆောင်းတယ်ကျင်းကုန်သမားတွေက တော်တော်ကြီးကိုထိရိုက်နေတာလေလို့ပြောရမယ်
။လက်ရှိမြန်မာငွေစည်းကျနေတဲ့ပြဿနာကိုဖြေရှင်းဖို့ NLD အစိုးရကတော့စူးစမ်းလှုပ်ဆောင်နေတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံချိန်မှာကတိပေးပြောဆိုပေမဲ့နိုင်ငံတော်ရဲ့စီးပွားရေးမူဝါဒပိုင်းမှာလိုအပ်ချက်တွေရှိနေသေးတယ်လို့ UNFCCI အသင်းရဲ့အထွေထွေအတွင်းမှူးဦးအောင်ကြည်ဆိုးကပြောပါရယ
်။လိုအပ်ချက်နဲ့ရောင်းပေးတဲ့ပမာဏနဲ့ကွာမှုရှိနေမှာပေါ့နော်။အဲ့လိုပဲတခါဝယ်တဲ့လူကလည်းသူ့ကန့်သတ်နဲ့ပဲဝယ်ခွင့်ရှိတာဆိုတော့အဲ့ဒီဝယ်ခွင့်ရှိတဲ့လူတွေကပြန်ပြီးတော့လှုပ်လှုပ်တဲ့နေရာမှာဖြစ်လာလဲဖြစ်နိုင်တာပေါ့နော်။အောက်ကျွန်တော်နိုင်ငံကလေကိုရီးယား export နေတဲ့နိုင်ငံအပူပေါ်မှာမိခိုးနေတယ်ကျွန်တော်ရဲ့လူအကျလောက်ဒီဘာလည်းမလုပ်ပေးနိုင်ဘူးအနေနဲ့ညာငွေလဲတတို့ကိုပဲကျွန်တော်နေတဲ့အနေထားဖြစ်နေတယ်ပေါ့နော
်မြန်မာငွေစည်းတန်ဖိုးဟာဒီတစ်ခေါက်မှာဘယ်တော့မှမနဲ့မတူအောင်ကြာဆင်းနေတဲ့အတွက် NLD အစိုးရကိုကိုယ်တိုင်မဲပေးပြီးတင်မြှောက်ခဲ့တဲ့အင်ရှင်မမတ်ဆွေကအခုလိုဝေဖန်ပါတယ်
ကိုမဲပေးခဲ့တဲ့အစိုးရကကျမတို့ကမျှော်လင့်ထားတာကအများအကြီးမျှော်လင့်ထားတဲ့အခါကျတော့အခုအများအကြီးမျှော်လင့်ထားတာကိုနည်းနည်းလေးမှဖြစ်မလာတဲ့တက်တာမလို့အရန်ကိုပဲစိတ်ပြက်ပြီးတော့အရန်ကိုပဲဝမ်းနေရပါတယ်ဟိုကိုမျှော်လင့်ထားတာတွေဘာမှဖြစ်မလာတဲ့အချိန်ကိုသူတို့ကနဲ့သူတို့ဘယ်လိုပဲပေါ်တော့ပျော်ပျော်ဟိုကျိုးတာနဲ့လုတာနဲ့ကတခြားစီသူကဒေါ်လာစီကတဖြည်းဖြည်းဖြည်းနဲ့ဒီနေ့ဒီနေ့ဒီအများကြီးကိုတက်လာတဲ့အခါကျတော့လေတီတူတွေမှာတကယ်ကိုပဲဟိုအခြေခံလူလန်းသားတွေမှာတကယ်တီတူလူလူမှာအရန်ကိုဒုက္ခရောက်ရတယ်အဲ့ဒါကိုလေဘာမှကိုလေဟိုတီတူလူလူဘက်ကနေပြီးတော့ဘာမှစဉ်းစားမပေးပဲနဲ့ဘာမှလည်းလုပ်မပေးနိုင်ဘူးရှင့်အဲ့တော့အခါကျတော့ခုရှိနေတဲ့လက်ရှိအစိုးရကိုလေကျမတို့တော်တော်လေးကိုလည်းစိတ်ကျက်မိပါတယ်တော်တော်လေးကိုလည်းပဲအားမလို့အားမရဖြစ်ပြီးတော့တော်တော်လေးကိုပဲဝမ်းမြောက်မိပါတယ်ကိုမဲပေးခဲ့တဲ့အစိုးရကိုအရန်ယုံကြည်ခဲ့တဲ့အစိုးရဟာကိုတွေအပေါ်မှာဘာမှလုပ်မပေးနိုင်တဲ့အတွက်ကြောင့်မလို့တော်တော်ကိုစိတ်မကောင်းဖြစ်နေပါတယ
်တရုတ်နဲ့အမေရိကန်ကြားဖြစ်နေတဲ့ကုန်သွယ်ရေးစစ်ရဲ့အချိန်နဲ့နိုင်ငံတကာမှာတော့ဒေါ်လာဈေးတွေအတော်လေးတက်နေတာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာအခုကြုံနေရတဲ့မြန်မာကျပ်ငွေတန်ဖိုးကျဆင်းမှုကတော့အခြားနိုင်ငံတွေနဲ့ရှင်ရင်ပိုပြီးဆိုးတယ်လို့စီးပွားရေးပညာရှင်တွေကပြောပါတယ်ဒါကြောင့်အခုကြုံနေရတဲ့ကျပ်ငွေတန်ဖိုးကျဆင်းမှုဟာနိုင်ငံတကာအခြေအနေတွေအပြင်မြန်မာနိုင်ငံရဲ့ပင်ကိုစီးပွားရေးအခြေအနေတွေနဲ့သက်ဆိုင်နေတယ်လို့စီးပွားရေးကျွမ်းကျင်သူတွေကသုံးသပ်နေကြပါတယ်ခင်ဗျာပြည်ရဲ့စနေနေ့ညအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတော့သတင်းတော်မှတ်စုအစီအစဉ်ပဲဖြစ်ပါတယ်မြန်မာကျပ်ငွေတန်ဖိုးကျဆင်းလာတာရဲ့ရက်ခတ်မှုကပြည်တွင်းမှာထိခိုက်နစ်နာမှုအနေအထားကိုကြုံနေရတယ်လို့စီးပွားရေးကျန်းကျင်သူတွေကထောက်ပြပါတယ်ဒီအကြောင်းကိုမတ်မေခါကသုံးသပ်တင်ပြထားပါတယ်
ကျပ်ငွေတန်ဖိုးဟာစက်တင်ဘာလတတိယပတ်အတွင်းမှာပဲဒေါ်လာကိုကျပ်ငွေ1610ကျော်အထိဆက်ကျသွားပြီးပြီးခဲ့တဲ့3လကငွေလဲနှုန်းနဲ့နှိုင်းယှဉ်ရင်20ရာခိုင်နှုန်းကျော်လောက်ကျဆင်းသွားတာဖြစ်ပါတယ်။မြန်မာနိုင်ငံဘဟုဘဏ်ကပုဂ္ဂလိကဘဏ်တွေကိုဒေါ်လာတွေထုတ်ရောင်းတာခြေရာတွေလုခဲ့ပြီးကျပ်ငွေဈေးတည်ငြိမ်အောင်ကြိုးစားခဲ့ပါသေးတယ်။ပြည်ပပို့ကုန်တချို့ကိုကန့်တတ်တာတွေလည်းလုခဲ့ပါသေးတယ်။ကျငွေတံပိုးကျဆင်းလာချိန်မှာပဲရွှေစည်းစီစည်းနဲ့ကုန်စည်းနှုန်းတွေမြင့်တက်လာတာစားသုံးသူတွေအတွက်အဓိကထိခိုက်လာပါတယ်ကျငွေတံပိုးဆက်ပြီးကျဆင်းနေတဲ့အချိန်မှာပဲရွှေစည်းကလည်းအခောက်ရွှေတစ်ကြက်သားကို10သိန်း300ကျော်အထိရောက်သွားခဲ့ပါတယ်ဒီလိုရွှေစည်းတွေတက်နေပြီမဲ့လက်ရှိရွှေလုပ်ငန်းရှင်တွေမှာအကျိုးအမြတ်ခံစားရတာထက်ပိုပြီးဆုံးရှုံးမှုပိုများနေတယ်လို့မြန်မာနိုင်ငံရွှေလုံငန်းရှင်အသင်းဥက္ကဋ္ဌဦးကျော်ဝင်းကပြောပြလာခဲ့ပါတယ
်။အခုလက်ရှိအန်ကယ်တို့နိုင်ငံမှာလက်ရှိနေသားတော့ဟိုလုပ်ငန်းတွေကဟိုထင်သလောက်ဟိုတက်မလာဘူးเนาะ။ဟိုတချို့ဆိုရင်တော်တော်လေးတော့အခက်အခဲရှိလို့ကြားပါဘူး။မအန်ကယ်တို့ဒီရွှေပြည်လုပ်ငန်းကြီးဆိုရင်ပြည်ဖို့တွေဆိုတချို့အခက်အခဲရှိကြတယ်။ဈေးတွေဆက်တဲ့အယောင်းဝင်မကောင်းတော့သူတို့ဆက်အလုပ်မရှိဘူး။အလုပ်မရှိတော့သူတို့မိသားစုစားဝတ်နေတာညာအလုံးနည်းရုံးကန်ရဲ့တချို့ပြည်ဖို့အသေးလေးတွေတော်တော်များရှိပါတယ်။တချို့ပြည်ဖို့အကြီးစားတွေကတော့အရာအလောက်ကံကောင်းတယ်
။လက်ရှိမှာအစိုးရဘက်ကစီးပွားရေးဖွံ့ဖြိုးတိုးတက်မှုကောင်းနေတယ်လို့ဆိုနေပေမဲ့လူများစုဖြစ်တဲ့ပြည်သူတွေရဲ့စီးပွားရေးအခြေအနေတိုးတက်မှုအားနည်းနေစေဖြစ်ပါတယ်။ဝင်ငွေတိုးမလာပဲအခြေခံစားကုန်တွေမြင့်တက်နေတာတွေကြောင့်ဆင်းရဲသားလက်လုပ်လက်စားတွေအတွက်အကျက်အတည်းတွေပိုပြီးကြုံနေရပါတယ်။ကျပ်ငွေတန်ဖိုးကျဆင်းမှုဟာရေရှည်မှာကုန်ထုတ်လုပ်ငန်းတွေကိုထိခိုက်လာနိုင်တယ်လို့စီးပွားရေးပညာရှင်တွေကသတိပေးနေကြပါတယ်။နိုင်ငံတော်တိုင်ပင်ခံရုံးပြည်တော်စုဝင်ကြီးဦးကျော်တင်းစွေကတော့ piang su su to go tin pya re naing ngan naw a che ni ye ye shin le ne meng go ma myama jang wi tan bu cha sin mu ga pi pa ta yak mu ga ni sa tin ka be me pi twin ma le si wa ye a che ni ma nyi mya mu pyatana ri ne si wa ye ne pat tat de a che kan a ne jet twi shi ni de lo win khan pyo su twa ka ba de
a jang wi tan bu cha sin si de a chang yin mya so shi de a ne jang wi tan bu do mo ngwe le le nu go no mu tha de
အဓိကအချက်ကတော့ဘုံတွေမှုလုံးဝင်းနိုင်ငံညာငွေပေးငွေယူရှင်းနိုင်ရဲ့တာမဆင်းရဲလုံးဝင်းအတူနှုံးငွေဖောင်းပွားမှုနှုံးနဲ့တန်းကြီးရဲ့စီးပွားဖြစ်ပုံမျိုးမှုအလားအလာတို့ပဲဖြစ်ပါတယ်ဒေါ်လာနဲ့မာယူနေရတဲ့စေဝါနဲ့ကျန်းမာရေးတုံးပစ္စည်းတွေစီးတက်သွားပြီးဈေးကွက်အခြေအနေကိုစောင့်ကြည့်တဲ့အနေနဲ့ဈေးကုမ္ပဏီအချို့ကဖြန့်ဖြူးလာပြီးရက်ဆိုင်နာကိုလှုပ်လာတာတွေရှိခဲ့ပါတယ်ဆက်သုံးစီဈေးတွေလည်းဆက်လက်မြင့်တက်နေတာကြောင့်ခီးသွွားလုပ်ငန်းရှင်တွေဘက်မှလည်းရိုက်ခတ်မှုတွေရှိနေခဲ့ပါတယ်ဒီလိုအခြေအနေတွေမှာအစိုးရအနေနဲ့ဖြည့်ရှင်းတဲ့နီလန်ပေါင်းစုံကိုတိတ်ချစဉ်းစားပြီးတိတ်ချဖြည့်ရှင်းသွားဖို့တိုက်တွန်းလာသူကတော့စီးပွားရေးလေလာသုံးသပ်သူဦးမင်းခင်ပါတော
်ပါလေးဖြစ်လာတဲ့အတွက်ကြောင့်ပို့ကုန်သမားပဲအားသာချက်ရှိနော်အဲ့လိုအားသာချက်ရှိချက်ချင်းလို့ရတာမျိုးရှိဆိုတော့ဒီတင်းကုန်ထုတ်ကုန်တွေကိုပုံမှန်ကြိုတင်ကုန်နှိမ့်ရတယ်နော်ထုတ်တယ်ဆိုရင်တံမိုးအားလုံးပုံမှန်ကောက်တင်နေစာနဲ့ချက်ချင်းဖယ်လိုက်လို့ရတယ်ဖယ်လိုက်လို့ရရင်အကျိုးရှိတာပဲနော်အလားတူပဲလက်ရှိအခုနောက်ဆုံးဒီနေ့ဖြစ်သွားတဲ့1600ကျော်ဒေါ်လာဈေးနှုန်းကိုဟာမျိုးကသိတာကြည့်ရတာပေါ့နော်သိတာကြည့်ရတာတော့ဈေးကွက်မှာဈေးကစားလို့ဖြစ်တာမျိုးအကျိုးမြတ်ရှာလို့ဖြစ်တာမျိုးကပို့ပြီးတော့ရှိတယ်နော်အဲ့တော့အဲ့လိုမျိုးကိုအစိုးရအနေနဲ့ကိုယ်တည်ဖို့လုပ်တယ်ကိုယ်တည်တဲ့ခါမှာလေအရင်တော့ကိုယ်တည်ခဲ့တဲ့နည်းတွေလောက်နေတော့ကျင်ရလို့မရဘူးသူဘာကြောင့်ဖြစ်ရလဲဆိုအကြောင်းရင်းကလည်းပါအစိုးရကဟိုထဲ့ပြီးတော့စဉ်းစားပြီးတော့လုပ်ဖို့
ဘိုးဘန်အနေနဲ့ပြည်တွင်းငွေကြေးလဲလှယ်သူတွေနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းတာမျိုးတွေလုပ်တင်တယ်လို့စီးပွားရေးပညာရှင်တွေကဆိုပါတယ်အထူးသဖြင့်တော့မြန်မာကျပ်ငွေတန်ဖိုးကျဆင်းတာကိုအခွင့်ကောင်းယူပြီးဈေးကစားတာတွေကိုထိထိရောက်ရောက်ထိန်းသိမ်းဖို့တောင်းဆိုလာကြပါတယ်ဈေးကွက်ကိုတည်ငြိမ်အောင်ထိန်းနိုင်ဖို့ဆိုရင်အစိုးရဘက်ကအသုံးစေးလျှော့ချရေးအပါအဝင်ရေရှည်မှပြုရင်ပြောင်းလဲအောင်လှုပ်ဆောင်စရာတွေရှိနေပြီးငွေကြေးဈေးကွက်ကိုကြက်မက်ထိန်းချုပ်တဲ့အခါပုံမှန်ဒီဇိုင်းမမဲ့ဆန်တက်မဲ့ချက်တွေနဲ့အညီထိမ့်ကြောင်းနာမှုဖြစ်တဲ့လေလို့အကြံပေးတွေကတင်ပြလာတာကိုဒီတစ်ပတ်သတင်းတော်မှတ်စုကနေစူးစီးတင်ပြလိုက်ရပါတယ်ရှင
်အခုတကားဆက်ပြီးနားဆင်ရမှာကမြန်မာတခွင်အစီအစဉ်ပဲဖြစ်ပါတယ်နိုင်ငံသားကနေမြန်မာပြည်ထဲကိုဝင်လာကြတဲ့ကြက်ဝက်လိုမျိုးဝင်းမြူရီတရိတ်ဆန်တွေကနေယောဂါတွေပါပါလာပြီးပြည်တွင်းမှာကူးဆက်ပြန့်နှံ့မှုမဖြစ်ရအောင်တရားဝင်တင်သွင်းမှုဖြစ်ဖို့စီးကြပ်ဖို့လိုတယ်လို့ကျွမ်းကျင်သူတွေကပြောပါတယ်။ကိုကောင်းမြတ်ဖြူကတင်ပြပါပါ။
အာဖရိကဝတ်တုပ်ပြည်ယောဂါဟာအာရှနိုင်ငံတွေကိုလည်းပြန့်နှံ့လာနိုင်မယ်ဆိုပြီးဟောကုတ်လာတယ်မှာကုလသမဂ္ဂစမ်းသပ်ရိတ်ခါနဲ့စိုက်ပျိုးရေးအဖွဲ့အနေနဲ့အတိပေးကြေညာခဲ့ပြီးတဲ့နောက်တရုတ်နိုင်ငံမှာအာဖရိကဝတ်တုပ်ကိုဖြစ်ပွားခဲ့ပြီးဝင်းမြူဝတ်တွေတည်ဆုံမှုရှိနေတာကြောင့်တုံ့ပြန်ရှင်းလင်းမှုတွေကိုဩဂုတ်လကလေးကစတင်ပြုလုပ်နေပါတယ်။အဲဒီလိုယောဂါကူးစက်မှုကိုတားဆီးတဲ့အနေနဲ့တရုတ်နိုင်ငံမှာဝတ်ကောင်ကြီး၄000နီးပါးကိုတုံ့ပြန်ခဲ့ရတယ်လို့လည်းတရုတ်အစိုးရကထုတ်ပြန်ထားပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာလည်းနေဆက်ကနေဝတ်တွေတင်သွင်းမှုကိုစနစ်တကျထိန်းချုပ်ဖို့လိုအပ်နေတယ်လို့ပြည်တွင်းဝတ်မွေးမြူရေးလုပ်ငန်းရှင်တွေကပြောဆိုနေကြတာပါ။ဒါအပြင်တရုတ်နိုင်ငံကလည်းမြန်မာနိုင်ငံကိုဝတ်ပေါက်တွေတင်သွင်းမှုတွေလည်းရှိပြီးဝတ်အကောင်ကြီးတွေကိုလည်းတရားမဝင်တင်သွင်းမှုတွေရှိနေတာကြောင့်အာဖရိကဝတ်တုပ်ကွေးယောဂါမြန်မာနိုင်ငံထဲမဝင်ရောက်အောင်တရားမဝင်တင်သွင်းမှုတွေကိုထိန်းချုပ်ဖို့လိုအပ်နေတယ်ဆိုတဲ့ပြောဆိုမှုတွေလည်းရှိနေပါလေ။
အာဖရိကန်ဆိုင်းဖီဘာကတော့တရုတ်ပြည်မှာဖြစ်နေတယ်ဒါတွေလည်းအားလုံးသိပါတယ်သူကလည်းအကောင်ကြီးအများများသိဆုံးပြီးတော့နေရာတော်တော်များများပြန့်နှံ့ကူးဆက်တဲ့ယောဂလေးတစ်ခုဖြစ်တယ်။သို့သောမြန်မာနိုင်ငံမှာတော့အရင်ဒီနေ့အထိပေါ့ဒီသိဒီမှာရှိတဲ့တခွဲကန်းပညာရှင်တွေရဲ့အတီးပြုချက်အရဆိုရင်တော့ကျွန်တော်တို့စီမှာမဖြစ်သေးပါဘူး။ဖြစ်ဖို့လည်းမရှိအောင်တော့အစီအစဉ်တွေလည်းလုပ်ထားတာလေးရှိပါလေ။ neither Tajo, the Amo and Zuinian Apin, Pinine, the Awan Dinner Kajaro, the Woody Yoga Gaina, Magaina, Sifu, Quinan Shigare. And a seed put Quinan Shigama, seed it, Boguria, seed it, seed the Kama, General Siu, Gusa Yoga, Tenchulu Yar. And neither Tajo and Arahara, Sisita Machida, Yoga Shimishi Medina.
Yoga Pipari, what they are? Japan twin day so much she met at a yoga, Durigo Gusa Nazan on Shibabu, Mobi Nunema, what movie looked like it at Fu Aunan Yaro, what they were child made yoga ago, Josin Kagore, you are long young ego, lately found your tenny, Luni Ainune, we and Yarima, Mumu Tinello, Kubu Jovale.
Then I go about the Zivalo Yoro, the Yune Musia, Sound in a general line, so you know, Sibi Melutamare. ကျင်းနိုင်တော့ဝက်ချန်နဲ့အိမ်ထဲရောနည်းနည်းကလန်လန်လေးရှိတာတော့ပူကောင်းမှာပါဘာဖြစ်လို့ဆိုတော့ကျွန်တော်တို့မွေးမြေချန်တွေမှာတော့အနန္တကတော့အနေနဲ့ကျင်းတော့ထွက်တာများတာပါလေမွေးမြေချန်တဲ့အိမ်ထဲတော့ကလန်လန်လေးမှာရှိနေဆိုရင်တော့ပူကောင်းတာပေါ့ဒီကျွန်တော်တို့ဒီမှာဟိုဖျားများလာတွေယောဂဝင်တာတွေများဆုံးဖြစ်တဲ့ခြံတွေကတော့လူနေအိမ်ရမှာမွေးတဲ့ခြံတွေကနေစဖြစ်တာများတယ်ပြီးတော့နောက်တစ်ခါခ
ောဂါကြာရောက်နေရင်တယောက်တည်းမဖြေရှင်းမဲ့တက်ဆိုင်ရာပညာရှင်တွေနဲ့တိုင်ပင်လှုပ်ဆောင်တဲ့လို့ဖရီးဇီဝဈေးဝတွေကိုလည်းလွန်ချွန်တုံးဆွဲရတယ်မလုပ်သင့်ဘူးလို့အခုလိုပြောပါသေးတယ
်။အချို့လူတွေကတော့ပြင်ပမှာယောဂါတွေအတန်ကြားတယ်သတင်းတွေနားထောင်တယ်သို့မဟုတ်သတင်းတွေ TV မှာကြည့်တယ်ဟောအမြင်ကျဲတဲ့လူတွေကကျတော့ဘုဒ္ဓစီရီဖြန်းတယ်ခြံရဲ့ပတ်ဝန်းကျင်တချို့ဆိုလို့ရှိရင်ခြံကနေသူတို့ပိုင်ဆိုင်တဲ့မြည်တဲ့ပူပြီးတော့ကြော်လွန်ပြီးတော့ခဝဲဝဲတီဘုဒ္ဓစီဖြန်းပြီးတော့အဝင်အထွက်တွေကိုထိမ့်သိမ့်တာတွေရှိတယ်အဲတချို့ကြတော့လေပြင်ပအဆက်ဆံတွေအဆက်အသွယ်တွေဟိုတိတ်ပြီးတော့နားထောင်နေမရှိဘူးကိုယ့်လုပ်ကိုလုပ်တာပဲဆိုပြီးတော့လုပ်နေကြတယ်အဲ့တော့ကျွန်တော်အနေနဲ့ပြောချင်တာတော့မွေးမြေသမားတွေကကိုယ့်လုပ်ငန်းကအရင်တော့လို့တသမထဲမထားဘဲနဲ့အချိန်နဲ့အမျှတဘာဝတရားတွေကပြောင်းလဲတဲ့အတွက်ဒီတက်သည့်ပညာရှင်တွေနဲ့လည်းပူးပေါင်းပါတကယ်လို့ဖြစ်ပေါ်လာလို့ရှိရင်ဝက်ယောဂာနဲ့ပတ်သက်လို့ဖြစ်ပေါ်လာရင်ဟိုစင်းဒီလိုတွေတုံးပြီးတော့ဖြည့်ရှင်းနေတဲ့မျိုးကိုအာမကူပဲနဲ့တကယ်တမ်းခိုင်ခိုင်မာမာယောဂာပေါ်ထုတ်နိုင်တဲ့တခွဲကန်းအကူအညီတွေတော့ဆရာဝန်တွေအကူအညီတွေဒါတွေကိုပူးပေါင်းပြီးတော့မှတိုက်တဲ့တွေအော်စေကူတာမှုခံယူဖို့ထိုက်တဲ့တဲ့ကာဝေးသေးတွေထိမ့်ချုပ်မှုတွေလုပ်ဖို့အကြံပြုခြင်းနဲ့နောက်လက်စတယ်မှာပဲတကယ်လို့များကိုကဝက်တော့ကိုတိဆံမဲဆိုပြီးတော့ဘယ်သူမှလည်းငါဝက်ငါဘယ်လိုလုပ်လို့ဆိုပြီးတော့ဆေးပဲထိုးထိုးကိုကကိုဘာလုပ်လို့ရတယ်ဆိုပြီးတော့ယူဆခဲ့လို့ရှိရင် chemical residue လို့ခေါ်တယ်အသားထဲမှာဟောတိဆံတွေသုံးဆွဲတဲ့ပြိတ္တာဇီတွေအလားတူကြီးထွားဇီတွေဒါတွေပါသွားမယ်ဆိုရင်အခက်အခဲရှိနိုင်တဲ့အတွေ့အဲဖြစ်နိုင်သမျှပေါ့ဆိုပညာရှင်တွေတိရစ္ဆာန်စီကူဆရာဝန်တွေဓာခွက်ကန်းနေနဲ့လက်တွဲပြီးလောက်ဆောင်ရွက်သွားမယ်ဆိုရင်အဲသူတို့ရဲ့လုပ်ငန်းတွေအဓိတဲ့ပို့ပြီးတော့အောင်မြင်မယ်လို့ယူဆတယ်။နောက်သူတို့ထုတ်လုပ်တဲ့လူကလည်းပဲကိုယ်ထုတ်လုပ်မှုတစ်ခုတည်းပဲအာယုံဆိုင်နေုံနဲ့မပြီးဘူး။ဒီလိုကိုယ်နဲ့လက်တွဲရမယ်လူတွေလည်းလက်တွဲမှပို့ပြီးအောင်မြင်တယ်ဆိုတာလေးကိုသူတို့ကိုကျွန်တော်ဒီ message ပေးချင်ပါသေးတယ
်။အာဖရိကဝတ်တုတ်ကယောဂပို့အတွက်တော့အခုချိန်မှာစာခွေဆေးမရှိသေးတာကြောင့်အစူလိုက်တုတ်ပင်ရှင်းလင်းပြီးထိမ့်ချုပ်ရတဲ့အနေထားမှာပဲရှိပါသေးတယ်။အခုချိန်မှာရောဝင်းမြူရင်နဲ့ကုသရေးဦးစီးဌာနအနေနဲ့မြန်မာတရုတ်နယ်စပ်မှာစုံစမ်းထောက်လှမ်းမှုတွေပြုလုပ်နေပြီးယောဂါကုသမှုမရှိသေးဘူးအတွက်စုတင်ကာကွယ်မှုတွေကိုလည်းလှုပ်ဆောင်ပေးနေပါတယ်။ကျွန်တော်ကောင်းမြတ်ချိုးပါ။မြန်မာကတရင်အေဂျင်စီကနေဒီလိုကိုပြင်ဆင်လိုက်တာပါ
။ကိုကောင်းမြတ်ပြောတင်ဆက်သွားတဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့တနေ့တနင်္ဂနွေမှာတိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ် ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ကြီးထုတ်လွှင့်နေကြပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ဒီမှာစံတော်ချိန်ည9နာရီခွဲရှိပါပြီခင်ဗျာ VOA ရဲ့စနေနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9329လိုင်းဒိုမီတာ51 kHz 5885နဲ့လိုင်းလမ်းမီတာ190တို့ကပါထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့စနေည VOA ရဲ့ဓာတ်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်လာပါပြီကိုရန်နိုင်ကတာဝန်ယူထုတ်လုပ်သွားမှာဖြစ်ပြီးကိုသားညွန့်ဦးကဆွင်းရွေးတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာစနေညပိုင်းတရားဒီလိုက်အစီအစဉ်ကနေပြီးကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့မြန်မာဒီမိုကရေစီအကူပြောင်းကိစ္စပါမြန်မာနိုင်ငံရဲ့လူ့ခွင့်ရေးမှတ်တမ်းနဲ့တာဝန်ရှိသူတွေပြစ်ဒဏ်ကိလုံခွင့်ရနေတဲ့အခြေအနေနောက်တစ်ခုတရားဥပဒေစိုးမိုးရေးအားနည်းမှုတွေကြောင့်ဆိုပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူပြောင်းရေးလုပ်ငန်းစဉ်တွေဟာရပ်တန့်နေတယ်ဆိုပြီးတော့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ကဝေဖန်ထောက်ပြနေပါတယ်ဒီပေါ်မှာဘယ်လိုယူဆလဲဘယ်လိုသုံးသပ်ကြလဲဒါကိုကျွန်တော်တို့သုံးသပ်ဆွေးနွေးသွားဖို့ဖြစ်ပါတယ်ဒီမိုကရေစီကူပြောင်းကာလနိုင်ငံရေးနဲ့လူ့ခွင့်ရေးနောက်လက်ရှိအခြေအနေတွေကိုသုံးသပ်သွားမှာပါအဓိကပင်နိုင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်3ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရဲ့ဗဟိုသုတေသနဌာနတာဝန်ရှိသူတူဖြစ်တဲ့ဦးမျိုးရန်အောင်သိန်းဒီတိုင်းပေါ်ရောက်နေပါပြီနောက်တူကတော့ဒီ ANC ရခိုင်မျိုးသား ENP ရခိုင်မျိုးသားပါတီကဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်ပါတယ်ဦးလှစောပါနောက်တူကတော့နိုင်ငံရေးဒေသသုံးသပ်သူဖြစ်တဲ့ဒေါက်တာနိုင်အောင်ဖြစ်ပါတယ်သူတို့သုံးဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဦးမျိုးရန်အောင်သိန်းကိုဖိတ်ခေါ်ကြပါတယ်ကိုယ်မျိုးရန်အောင်သိန်းကြားပါလားခင်ဗျာ
ဟုတ်ကဲ
့ခုနကကျွန်တော်ပြောသွားသလိုပေါ့နော်မြန်မာဒီမိုကရေစီဒီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာအခုဖြစ်နေတဲ့အခြေအနေတွေအထူးဖြစ်ရခိုင်ကချင်းရှမ်းပြည်မြောက်ပိုင်းဒီပြဿနာတွေပတ်သက်ပြီးတော့လူခွင့်အခြေအနေတွေဖြစ်နေတယ်နောက်တစ်ခုကတာဝန်ရှိတဲ့သူတွေအထူးဖြစ်စစ်တပ်ပေါ့နော်တာဝန်ရှိတဲ့သူတွေကပြစ်ဒဏ်တွေကင်းလုံခွင့်ရနေတယ်တရားဥပဒေစိုးမိုးရေးကလည်းထိရောက်မဖြစ်ဘူးဒီအခြေအနေတွေကိုခြုံပြီးတော့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်ဟာအချိန်ဟုန်နဲ့သွားနေပြီအခုဆိုရက်တက်နေပြီဆိုပြီးတော့ဒီစုံစမ်းရေးအဖွဲ့ရဲ့ FFM ရဲ့ report အစီအစဉ်မှာပြောထားပါတယ်ခင်ဗျာတချို့သူတို့အပြင်တခြားလိလာသုံးသက်တဲ့နိုင်ငံရေးဝေဖန်သူတွေကလည်းဒီပေါ်မှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးဟာဒီစုံတရားနှောင့်နှေးနေတယ်လို့ယူဆရတယ်ရှိပါတယ်ကိုမျိုးရန်အောင်တိတ်ဒီပေါ်မှာနည်းနည်းသုံးသပ်ပြပါလားမှန်တယ်လို့ယူဆပါလားဘယ်လိုအခြေအနေတွေရှိပါလဲ
ဟုတ်ကဲ့ရှင်းပြရတော့ဘုမနာဘာတင်းကြီးနေလေဒီကွေးလေနော်ကွာတော့ငိုရင်သာတလောက်မဖြစ်တော့ဘူးလို့ပြောချင်ပါတယ်ကျွန်တော်ကဒီတော့ဆန္ဒရုပ်ောက်ကွင်းမှာဒီကဘူတော့ပြောနေကြပါတယ်ကဒီကူရေရောနေနေတော့တို့ဟာဒီထဲမှာတော့ရှိသူတွေရောဒီကဘူပြောနေကြပါတယ်ဒါပေမဲ့တကယ်တမ်းကျွန်တော်တို့ဆိုတော့ဘယ်ပါတီဆိုအောင်ဖြစ်လာတဲ့အခါမှာကျွန်တော်တို့လောကကံရတဲ့အချိန်လောကကံရတဲ့အခါမှာကျွန်တော်ပြည်နယ်မှာပုံရိပ်ချင်းချင်ရပါတယ်အဲ့တော့ကျွန်တော်ကအများစုကလည်းဆက်သွားရတယ်လို့ပေါ့မိခါတော့ဘူးပေါ့လို့ရှိသားတယ်ဒီတော့မှဆိုတော့ဆက်ရတယ်ခိုင်တာလို့ပြောပြနေတယ်ကျွန်တော်ရှိသားတယ်ဝင်ကြည့်ရတယ်ကတတိယအရှိပါတယ်ထားရနေဖြစ်နေတယ်ဆိုတော့ကျွန်တော်ကအချုပ်ချာအာဏာနဲ့အဓိကဆိုင်နေဒီကအားဖြစ်နေတယ်တော့ခုတော့ဟိုကျွန်တော်ကဟိုတကယ်တမ်းကျုပ်ချက်ကိုပြောရတာတမတော်ကဆက်မရှိဘူးကိုပြောရပါတယ်။ဒါကြီးအတွက်ကြောင့်ဒီလိုမျိုးချိပြောကူပြောင်းရှိတာကျွန်တော်သင်ရတဲ့ပုံပြအဖြစ်တွေလည်းကြုံတွေ့ရပါတယ်။ရောက်တော့တရားစီရင်ရေးနဲ့ပတ်သက်လို့ရှိနေတယ်ဘူးတရားသူဒီချက်အပေါင်းပေါ့။တရားစီရင်ရေးနဲ့တစ်ခုလုံးကအရင်ကတရားစီရင်ရေးနဲ့အဟောင်းပါဗျ။ရောက်တော့ဆောလက်ထမတရားစီရင်ရေးနဲ့ပတ်သက်လို့ဒီကောက်ကိုရှိအောင်မူတယ်အောက်ချုပ်ကြီးကတရားစီရင်ရေးနဲ့လို့စစ်ခဲ့ဒါဆိုပြရမယ်ဆိုရင်တော့ဒီလိုတရားစီရင်ချက်ပါတယ်။ဒါပေမဲ့ဦးတိုင်းစီအစိုးရကဆက်ထားတဲ့ပုံစံမျိုးဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့လက်ရှိပြားဒီလိုမျိုးမျိုးတော့ခမောတော့တရားဝင်စိုးမိုးရေးကိစ္စကိုတော့တပည့်ချီရဖြီးရောက်ကြတယ်လို့လည်းကျွန်တော်တွေ့ရပါတယ်။အဲဒီတော့အရင်ချက်ပြောရရင်ကျွန်တော်တို့ဘလို့ပြစ်ချက်နေတယ်ဆိုတော့မဟုတ်ပါဘူး။ဒီနေ့ကအချိန်တော့မပေါ်ပေါ်ချောက်ဖြစ်နေတယ်ဆိုတော့ဟုတ်ပါတယ်။တော်တော်များများကိုအများကြီးချိန်နေရတယ်အရှုပ်ပေးနေရတယ်ကျွန်တော်မြင်ပါတယ်ဗျ။
ဟုတ်ကဲ့အဲ့တိတ်မှကျွန်တော်တခုထပ်မေးချင်တာကထင်တော့မပေါက်ဘူးဆိုတဲ့အချင်းဒီပုံပါပဲကိုကားပြီးထပ်မေးချင်ပါလေခုနကပြောတဲ့အခါမှာက
ုမျိုးမျိုးရံအောင်တင်းတိုးတဲ့ထက်မှာစစ်တပ်ရဲ့မျက်နှာကိုကြည့်နေရတယ်နောက်တစ်ဖက်မှာအရင်ရနေအောင်နဲ့အလုပ်လုပ်နေရတယ်အဲ့တော့ဒီခြေနေတွေကိုရုပ်ပဲအပြစ်ဖို့လို့မရအပြစ်ဖို့ရမှာလားတစ်ဖက်မှာ NLD အစိုးရရဲ့ကိုယ်တိုင်လုပ်နိုင်တဲ့အာရင်နဲ့ပတ်သက်လို့ဘယ်လိုသုံးသပ်ချင်လဲအာရင်ကိုယ်တိုင်ကနည်းနေလို့မဖြစ်နိုင်ဘူးလား
ကျွန်တော်ဘုဘွင့်ရဲ့ကြောင့်မယ်ဆိုရင်ကျွန်တော်ခရင်ကျောင်းကအောင်တာပေါ်တော့ဒီလိုရှိနေတော့တိုင်းဘုဘွင့်ကောင်ဆန်းစုချီနေနဲ့ဒီချက်ပုံပြီးတော့တက်မတော်ကိုပြောဆိုကိုင်းတင်းတယ်လို့ကျွန်တော်ပုဂ္ဂိုလ်ကြီးကမြင်ပါတယ်ဒါပေမဲ့လည်းပဲကျွန်တော်ပြောတဲ့စကားကဘယ်လိုချောပြန်လဲဆိုတော့ကျွန်တော်တိုင်းမသိပါဘူးဘာကြောင့်လဲဆိုတော့ဒီချက်ပုံပြီးတော့ပြင်းမထန်တိုင်းကျလို့ရှိရင်တက်မတော်ကဘယ်လိုတုံ့ပြန်လာမလဲဆိုတော့လေးပြောလဲကျွန်တော်ရှိနေပါတယ်ပြီးတော့ဒီကပုဂ္ဂိုလ်ကြီးကလည်းရပြမယ်ဆိုတော့ဒီချက်ပုံပြီးတော့အာသုံးကြည့်တော့ပြောကြည့်ချင်တယ်တိုင်းပြည်ကြည့်ချင်တယ်တကယ်တည်းဤသူလူပြည့်ချောက်ကဲဘူးနော်ဒီလက်ချက်မျိုးစီမဤသူလူပြည့်ပိတ်ခါရအနာကတော့လက်ထဲမှာရှိနေတယ်တပ်မတော်ပိတ်ခါရဆိုတာကပြောရရင်ပထမဦးအခြေခံဥပဒေရှာခင်းတဲ့အနာဖြစ်တယ်ကျွန်တော်ဒီကဘူတုံးတုံးတက်လို့ဖြေချင်တယ်ဒါမှမဟုတ်ဂေါင်ဖန်ဆိုချင်နေရဲ့အဲဒီပုတ်ပိတ်ခါရဆိုတာကိုကျွန်တော်မသိပါဘူးဒါကြောင့်မို့လို့ကျွန်တော်ဒီကျူစာချက်တည်တယ်ဘယ်လိုဒီမှာလဲဆိုတော့မမြင်ရပါဘူးကျွန်တော်ပြောတာကတော့ဒီခိုင်ကိစ္စအဖြစ်ဖြစ်ဒီကိစ္စအဖြစ်ဖြစ်ပေါ့နော်ကျွန်တော်တို့ပါတီအစိုးရဘက်ကအဲ့မဲ့ကူနိုင်ငံတာဝန်ရရဲဟာချင်းညာကိုကျွန်တော်မြင်ပါတယ်ဒီအချိန်ကြီးကလည်းပဲဒီမိုကရေစီအတွက်ကိုပြောရင်ဖြစ်စဉ်ကိုနှောင့်နှေးကြည့်တယ်ဒါမှမဟုတ်ပြင်းမပေါ်လာဒီဘူးတော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကိုမျိုးရံအောင်တိတ်လေလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်ဦးလာစောဖိတ်ခေါ်ကြပါလိမ့်ဦးလာစောကြားပါလားခင်ဗျာဦးလှစောကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့ဦးလှစောခုနကကိုမျိုးရံအောင်တင်းကတော့ပြောပါတယ်ခင်ဗျာဒီလက်ရှိအခုပြောင်းကနှိကွင်းနေတဲ့ယူဆပါเนาะတစ်ဖက်မှာအခုပြောင်းကတုံဆိုင်နေပြီဆိုပြီးတော့ဆွဆွဲချက်တွေလည်းရှိပါတယ်အဲ့တော့ဦးလှစောအမြင်နဲ့သိကြပါတယ်ကိုမျိုးရံအောင်တင်းဖြည့်ရှင်းချက်အပေါ်မှာတုံ့ပြန်ချက်လည်းသိကြပါတယ
်ခုကျွန်တော်အေး2008တွေပါတယ်ဘာမှကျွန်တော်အေးမပြောလို့ဟိုစက်တနာဖြစ်ရင်2008ဘာညာအေးချီချီဝဲပြောမလို့ကျွန်တော်ကကျမတို့သိစားခံလဲမဟုတ်ဘူး NLD ဆက်ခံလဲမဟုတ်ဘူးနော်အဲဒါမဲ့ကျွန်တော်အတိုင်းပြုကောင်းနေရတဲ့လူပါအဲ့တော့ရခိုင်ပြောက်နေတဲ့အခုဖြစ်တဲ့အရေးချင်းကအခုဖြစ်နေတဲ့ကိစ္စကအမှန်တန်ကြီးလေးကိုကောင်းတယ်အဲ့တော့ကျွန်တော်အတူတူပဲပြောမယ်အဲ UN ထုတ်ပြန်ချက်ကိုကျွန်တော်ရခိုင်ပြောက်နဲ့ကျွန်တော်လုံးဝလက်မခံဘူးဒါပဲနော်အဲ့တော့ ICC တို့ဘာလို့ UN အဲ့လားတို့ဘလို့မှလက်မခံဘူးရခိုင်လည်းလက်ခံမှာမဟုတ်ရခိုင်ကိုစားကျွန်တော်ပြောပါတယ်အဲ့တော့ NLD ကိုလည်းကာပေးနေကြမလို့2008လည်းဘာမှပြောကြမလို့အဲ့တော့ဒီဟာတကယ်လို့စိန်ခေါ်မှုကြီးတရားဖြစ်လာမယ်ဆိုရင်ကျွန်တော်တို့ဒီတောင်စုမှာရှိတဲ့လူတွေအကုန်လုံးဘလို့လုတ်ကြမလဲအဲ့ဒီ NLD ကိုဇန့်ကျင်စရာလည်းမလိုဘူး NLD ကို NLD မှာအမတန် NLD ဟာအမတန်ညှပ်ဖြင်းနေဆိုတဲ့ပိုက်နဲ့အများကြီးရှိတဲ့ကျွန်တော်လွတ်တော်ထဲမှာရှိနေတဲ့လူပါနော်ကောင်းတာတွေလည်းရှိတယ်အာကျွန်တော်လွတ်တော်ထဲမှာလွတ်တော်ကောင်းတဲ့ပိုက်နဲ့ရှိတယ်ညှက်တဲ့ပိုက်နဲ့ရှိတယ်အဲ့လိုပဲကျမတို့တဲ့မှာကောင်းတဲ့ပိုင်းလေးကရင်တော့သမိုင်းကြောင်းပါတာလက်ရှိမယ်အတမတော်ကကျွန်တော်ကျင်းလို့ပြလို့မရဘူးဘာလဲပြောပြောအခု NLD အပေါ်ပဲအကုန်လုံးဟာလွတ်တော်တွေကိုရောက်လာတဲ့ခါမှာ2008ကိုကြိုင်ပြီးတော့စစ်စာခံပြီးတော့လွတ်တော်တွေဝင်လာခဲ့ပါမကြိုက်ဘူးဆိုလို့ပြတ်ထက်ပေါ့ဗျာအဲ့တော့2008ကိုပြောကြမလို့ဘူးအဲ့တော့သူတို့ပဲပြောမယ် UN ဆုံးဖြတ်ချက်ကိုလုံးဝမကြိုက်ဘူးလုံးဝလက်မခံဘူးဒါပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်တစ်ခုထပ်မေးချင်ပါတယ်လက်ရှိဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ဦးလှဆောရဲ့တုံ့တက်ချက်ပေါ့ခုနကကိုမျိုးရံအောင်တင်ပြောနေလို့နှုတ်တုံနှင်းနေရလားဒါမှမဟုတ်ရက်ဆိုင်နေတဲ့သဘောလားဘယ်လိုမြင်ပါလဲ
ကျွန်တော်ပြောမယ်တော့ Democratic Democratic Transition ဟာကိုအဲ့ဒီ UN Resolution ထဲမှာ UN Report ထဲမှာတော်တော်စုစုဝဝဝေဖန်တာကရှိတယ်ပေါ့ရနော်ကျွန်တော်ကြားတယ်ပေါ့
ဟုတ်ကဲ့
ဒီသမင်းလေးရကြော်လည်းကျွန်တော်မဖတ်နိုင်ဘူးเนาะဟုတ်ပြီဒါလေကျွန်တော်ကဒီမိုကရေစီ transition ကိုပင်ပင်ပန်းပန်းခက်ခက်ခဲခဲတောင်းနေရတယ်ကျွန်တော် NLD ကိုလည်းဝေဖန်တယ်တက်မတော်ကိုလည်းဝေဖန်တယ်ကျွန်တော်တိုင်းချစ်ဒီချစ်စိတ်ရှိတဲ့ရခိုင်တယောက်နေတဲ့ကျွန်တော်ဝေဖန်တာကျွန်တော် NLD လည်းမကောက်ဘူးတက်လည်းမကောက်ဘူးဒါပေမဲ့ကျွန်တော်ခက်ခက်ခဲတောင်းနေတယ်အဲ့ဒီ UN ဟာ UN ကဝေဖန်တဲ့ဟာကျွန်တော်တို့ဘယိုးစားဘူး political set agenda တွေပါတယ် political ထပ်တင်ရဖြတ်ပြီးပါတယ်နော်အဲ့တော့အဲ့ဒါပဲကျွန်တော်တို့ကတော့ကျွန်တော်တို့ကတိုင်းပြည်မှာညီညွတ်ဖြစ်စေချင်တယ် NLD မှာလည်းအားနည်းချက်တွေအများကြီးရှိတယ်တပ်မတော်လည်းအားနည်းရရှိတယ်ကျွန်တော်တို့တပ်မတော်နဲ့ NLD နဲ့တိုင်းရင်းသားတွေနဲ့အကုန်လုံးညီညွတ်ဖြစ်စေချင်တယ်ပြည်တွင်းစစ်ကိုငြိမ်းစေချင်တယ်ဖြည်းဖြည်းအကုန်လုံးဖြည်းဖြည်းမှန်မှန်နဲ့ဒီမိုကရေစီထွက်ပြေးမှုတော်စီချင်တယ်ကြီးတာကြီးတယ်အဲ့ကြီးတဲ့အတွက်ကြောင့် NLD မှာလည်းတာဝန်ရှိတယ်
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုလည်းထပ်မေးချင်တယ်ဦးလာစောခုနကဦးလာစောပြောတဲ့ခဲမှာဒီအစင်ကန်စာကမယိုသားဘူးဆိုတဲ့ချက်ကဟိုတနေ့ကလည်းဦးစောထေပြောပါတယ်ဒီအစင်ကန်စာကြောင့်တန်းကြီးရဲ့ညီညွတ်ရေးပေါင်းစည်းကိုထိခိုက်စေတယ်ဆိုတော့မယိုသားဘူး track လုပ်တယ်ထောင်ချောက်ထောင်ထားတယ်ဆိုတာကမြမနိုင်ငံရေးအတွက်သူတို့ဘလူနည်းနည်းပုံဝင်လင်းပြောလို့ရမလားဘလူမယိုသားတဲ့ချက်လဲဘလူဖြစ်စီခြင်းလဲလို့မြင်ပါလဲ
မဟုတ်ဘူးလေကျွန်တော်တို့ကသူတို့ကတစ်ဖက်တစ်ပယ်ဒါ political agenda တစ်ခုနဲ့ဆက်တင်လုပ်ပြီးတော့ကျွန်တော်မြမဆန္ဒစိတ်ရှိစေတာမှန်နေဆိုရင်ကျွန်တော်တို့ခက်တော့နေရတဲ့ကျွန်တော်အတွေ့အကြုံနဲ့အမတန်နေတဲ့ democratic transition ကိုအပြုတော်နဲ့ကျွန်တော်လုပ်ရမယ်အခုကကျွန်တော်တို့ဂျမတော်ခေါင်းဆောင်တွေကိုလည်း ICC နဲ့ညှိပြီးတော့ဘာလုပ်မယ်ညာလုပ်မယ်ပြောတယ်ကျွန်တော်နိုင်ငံခေါင်းဆောင်ပေါ်ရပါပြီပြောကျွန်တော် national leader ပေါ်ပြီလေကျွန်တော်ဒေါအောင်ဆန်းစုကြည်ကိုလည်းရစရာမရှိအောင်ပုတ်ခတ်တိုက်ခိုက်ဝဲတိတိပြန်ရုပ်သိမ်းဘာညာလုပ်တာဆိုတာဒါ uncivilized တယ်ကျွန်တော်ဘလို့မလက်ခံလို့မရဘူး။ဒါအဲ့တော့အဲ့ဒါရဟာရီယာကျွန်တော်တို့မြန်မာဒီမိုကရေစီ transition ကိုဘလို့မအထောက်မပြူ
။ဟုတ်ကဲ့။ဘ
ာလို့မပြူလဲဆိုတာအပါကျွန်တော်အားနည်းချက်တွေရှိတာကိုကျွန်တော်2008နဲ့ကာကြာလည်းမလို့ကျွန်တော်က national reconciliation ဆိုတာကျွန်တော်တို့တောင်းမဲ့လမ်းနေတယ်။အဲ့ဒါပဲ
။ဟုတ်ကဲ့။
အဲ့တော့ဒီကိစ္စဟာကျွန်တော်တို့ကကျွန်တော်ထင်တာပေါ့လေကျွန်တော်ရခိုင်တွေကအထင်ပေါ့ကျွန်တော်တို့ကဟိုနိုင်ငံသူခွင်လည်းမဟုတ်ဘူးအထင်ဒါမဲ့ရခိုင်တွေကဘဝနဲ့ရင်းနှီးလာတဲ့အတွေ့အကြုံပေါ့လေဘူးဒီတော်မောင်တော်နေနေမှာကျွန်တော်တို့ဘသူမှမရှိပဲနဲ့ UN တက်တယ်ဝင်လာမယ်เนาะကျွန်တော်ခုစုဖို့လို့အဲ့ဒီ territory တစ်ခုကို UN ရဲ့စုစီချက်ကောင်းမှလုံးလာမယ်เนาะပြီးတော့အဲ့ခုစုဖို့လို့အဲ့ဒီ Islamic Republic တစ်ခုထောင်မယ်ဆိုတဲ့ agenda နဲ့တောင်းနေတယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့ခင်ဗျကျွန်တော်နားလည်ပါပြီကုဦးလာစောလေလိုင်းပေါ်မှာခဏနေပြပါအောင်ခင်ဗျကျွန်တော်ဒေါက်တာနေအောင်ဖိတ်ခေါ်ကြပါလိမ့်ခင်ဗျအဲဒေါက်တာနေအောင်ကြားပါလားခင်ဗျ
ကြားပါတယ်
ဟုတ်ကဲ့ခုနကဦးလာစောပြောသွားတဲ့အဲမှာဒီလက်ရှိဒီ FFM ဒီကုလသမဂ္ဂစုံစမ်းရေးစင်ကတကယ်တမ်းပြောမြန်မာဒီမိုကရေစီရေးအသွင်ကူးပြောင်းရေးအတွက်တောင်မှအထောက်အကူမဖြစ်စေပါဘူးတဲ့အဲဒီအစင်ကနာမှာတော့ခုနကပြောလို့ဒီမိုကရေစီလုပ်ငန်းစဉ်ဟာရပ်တန့်နေပြီလို့ဆိုထားပါတယ်ဒီအပေါ်ဒီမှာဒေါက်တာနေအောင်ရဲ့အမြင်သိကြပါလိမ့်ခင်ဗျ
ကျွန်တော်အမြင်ပြောချင်တာကတော့ဒီစုံစမ်းစစ်ဆေးကော်မရှင်တွေ့ကြည့်ချက်တမ်းမှာသူတို့ဆက်ပြောတဲ့ကိစ္စတစ်ခုရှိတယ်။တခုကဘာလဲဆိုတော့ဒီ2019ကဖြစ်တဲ့ကိစ္စမျိုးကဖြစ်ဖို့စောင့်နေသလိုပဲတဲ့။တကယ်တမ်းပြောရင်2012လောက်တည်းကကျူတင်ကာကွယ်တားဆီးနိုင်မယ်ဆိုရင်ဒါမျိုးဖြစ်လာမှာမဟုတ်ဘူးပေါ့။ဆိုတော့အဲ့ဒီပုံမှာအခြေခံပြောရရင်ကျွန်တော်အနေနဲ့မြင်တာကတော့ဘာလဲဆိုတော့အခုဒီအစင်ကစားတစ်ခုလုံးပြောနေတာကလည်းဒီရခိုင်မှာဖြစ်တဲ့ရေးကိစ္စတွေမဟုတ်ပဲနဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာကိစ္စတွေပြောနေတယ်။ဒါနဲ့ပြင်သူတို့ပုံရေးကြည့်တာကစုံစမ်းစစ်ဆေးလူကြီးတွေပြောရတာကဘာလဲဆိုတော့သူတို့ကအချက်လက်တွေကြည့်နေတာမဟုတ်ပဲနဲ့ဒီလိုအခြေအနေမျိုးတွေဒီမှာဒီမှာတောက်လျှောက်လူခွင့်ချိုးဖောက်မှုတွေအထူးသဖြင့်လူနည်းစုဒီပုံမှာဖြစ်နေတဲ့တက်တံမော့ဖြစ်စဉ်ပုံစံကိုကြည့်တဲ့အခါမှာကျတော့ဘာသွားတည်လဲဆိုတော့ဒီဒီတိုင်းလားလူမျိုးစုလူနည်းစုတခုဆိုလို့ရှိရင်ဒါသူတို့ဆက်ကျင်နေတယ်လို့ရှိရင်အရသားတွေဆိုလို့ရှိရင်လည်းဒါဟိုအမြင့်ချက်အမျိုးပြုတ်ဆိုတဲ့ကိစ္စမျိုးပေါ့ခွင့်ပြုချက်အောက်ထဲမှာနေခြင်းနေကောင်းကောင်းနေနေမနေမျိုးပြုတ်မယ်ဆိုတော့ကိစ္စမျိုးကြီးဖြစ်အဲ့လိုပတ်တံမျိုးကြီးရှိလာတယ်ပေါ့နော်သူကအခုပြောနေတယ်ပြောနေကြတဲ့ဂျီနိုဆိုက်ပညာပြောနေတယ်ဆိုပေမဲ့လို့ဂျီနိုဆိုက်မဖြစ်ခင်အဆင့်တွေကဖြစ်နေတာရှိတယ်။နောက်သူတို့ဒီလက်လာစုံစမ်းမှုတွေလုပ်တဲ့အခါမှာသူ2012ခုနှစ်လောက်တည်းကနေပြီးတော့စပြီးတော့ကြည်လာတော့ပြောတယ်။ဒါလည်းကျွန်တော်တို့တစ်ချောင်းလုံးပြောနေတဲ့ကိစ္စပါနော်။ကျွန်တော်တို့ဒီဗမာတက်မတော်ကနေပြောဖြတ်လေးပြတ်လုပ်တဲ့ပုံစံလေးနောက်ပြီးတော့ဒီအတိုင်းတိုင်းနဲ့ပတ်သက်လို့တိုက်ပွဲတွေမှာဒီကြွာလာတွေကိုပါဒီရန်သူလိုဆက်ဆံပြီးတော့လုပ်လာတဲ့ပုံစံတွေအားလုံးကဒီလိုဖြစ်လာတယ်ဖြစ်လာတော့ကျွန်တော်တို့ကဒီအမျိုးသားပြန်လဲတင်းညက်ရေးလို့ငញ្ញမ်းရေးလို့ဘာလို့ထိခိုက်လာလဲဆိုတော့လူတယောက်ချင်းတယောက်ချင်းဒီပြည်သူ့ဘဝလုံခြုံရေးဆိုတဲ့ဒီ human security ဆိုတာကအဲ့ဒီပဋိပက္ခဖြစ်နေတဲ့နေရာတွေမှာရှိနေမှာမဟုတ်ဘူးတဲ့နေရာတွေမှာရှိနေတယ်ဒါပေမဲ့ပုံဆိုးတာကဘာလို့ဆိုအနှိမ်ခံဖယ်ကျင်ခံတဲ့လူတွေပေါ်မှာပုံဖြစ်လာတယ်နောက်ပြီးတော့အထူးသဖြင့်တိုင်းသားလူမျိုးစုတွေတော့ဘာသာရေးရဲ့လူမျိုးစုတွေပုံမှာပုတ်ဖြစ်လာတယ်နော်ဒါကအခုရခိုင်မရှိရိုးရင်းကြတွေဖြစ်နေမှာမဟုတ်နောက်ပိုင်းမှာဆိုလို့ရှိရင်အဲ့နောက်ပိုင်းမှာဆိုလို့ရှိရင်တခြားနေရာမှာရှိတဲ့မွတ်စလင်တွေတခြားနေရာမှာရှိတဲ့ခရစ်ယာန်တွေပုံမှာဖြစ်လာတယ်အဲ့တော့တကယ်တမ်းပြောမယ်ဆိုလို့ရှိရင်ဒါလူတယောက်ချင်းရဲ့လုံခြုံရေးဘဝဆိုတဲ့ကိစ္စပုံမှာပဋိပက္ခဖြစ်နေတဲ့နေရာတွေမှာမကဘဲနဲ့ကျန်တဲ့နေရာတွေမှာပါဘာမှ machine ပါလားဆိုတရားဥပဒေစုံမှုမှုနဲ့တရားဥပဒေကာကွယ်မှုဆိုတာမရှိနေဘူး။နောက်ပြီးတော့အမျိုးသားပြန်လည်တည်မြဲရေးအတွက်လိုအပ်တဲ့နော်အာရန်လုံမှုတွေပပြဖို့နော်ပြင်းနေမှုတွေပပြဖို့ဆိုတဲ့အနေအထားကြီးရတဲ့တင်မြေချားပို့ဆိုးလာနေတာဖြစ်တယ်။နောက်နောက်တစ်ခုကကျွန်တော်အနေနဲ့ဖြစ်ချင်ဆုံးရတာဘာလဲဆိုတော့ဟိုလူလူချင်းမပြင်ပဲနဲ့အိမ်နှိမ်ချတဲ့စိတ်ဓာတ်တွေနော်အာဘာလဲကိုလူဘာသာရေးဟိုလူမျိုးရေးပေါ်မှာအခြေခံပြီးတော့မှကိုကကြီးမြတ်တဲ့လွှမ်းမိုးခြင်းနဲ့စိတ်ဓာတ်တွေဖြစ်နေတဲ့ဟာတွေမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ပြောနေတဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်သိမြဲရေးဆိုတာမဖြစ်ဘူးအဲ့ဒီအတွက်ကြောင့်မလို့စစ်တပ်နဲ့နော်လက်ရှိအစိုးရမှရင်တာဝန်ရှိရမို့ကျွန်တော်တွေအားလုံးမှတာဝန်ရှိတယ်အဲ့ဒီမပြောင်းနိုင်လည်းကျွန်တော်ဖြစ်ဘူးဆိုတော့ပြောချင်တာကဘာလို့ဆိုတော့ဒါလေးကိုအစကောက်ပြီးပြောမယ်ဆိုလို့ရှိရင်ခုနပြောတဲ့ငြိမ်းချမ်းရေးအမျိုးသားပြန်လည်သိမြဲရေးကျွန်တော်တို့လူအလုံးရဲ့လုံခြုံရေးတရားဥပဒေစိုးမိုးရေးအားလုံးထိခိုက်တယ
်ဟုတ်ကဲ့အဲ့မှာခုနကဆွေးနွေးသွားကြတဲ့အထက်မှာအထူးပြီးဦးလာဆိုပြောသွားတဲ့အထက်မှာဒီအစင်ကန်စာကခုနကကိုနိုင်အောင်ပြောသွားတာလည်းရှင်းပါတယ်တရားဥပဒေစိုးမိုးရေးတော့ထိခိုက်တယ်ဒီအစင်ကန်စာကတစ်ဖက်မှာတော့မြန်မာဆွေးရဘက်ကပဲကြည်ကြည်ခုနကဦးလာဆိုလိုရခိုင်ဖွဲ့စည်းတာပဲကြည်သူကတော့နိုင်ငံရေးတောင်းကနေကြည့်တဲ့ခါကျတော့အသွေးကူးပြောင်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတယ်ဆိုပြီးတုံးနေပါတယ်။ဥမာဥစော့သေးလို့ပြောရင်ဆိုလို့ရှိရင်လည်းဒီတောင်းစီရေးညီညွတ်ရေးကိုထိခိုက်စေတယ်လို့တုံးနေပါတယ်။အဲ့တော့ဒီပေါ်မှာဦးတော်တော်နိုင်အောင်ပြောယူစပါလိမ့်ခင
်ဗျ။ကျွန်တော်ပြောတယ်လေကျွန်တော်ပြောတယ်ထိခိုက်တယ်။ဒါပေမဲ့ထိခိုက်တယ်ဆိုတာကမနေ့ကဥစော့သေးပြောလို့လည်းမတူဘူး။တစ်ခုလုံးမှာဒီလိုမျိုးလူငယ်စုတွေတော့ဘာသာရေးရပြောလူမျိုးရလူငယ်စုတွေပေါ်မှာဒါမျိုးတွေဖြစ်တဲ့ပုံစံတွေရှိနေတယ်ဆိုလို့ရှိရင်ဒါတွေကိုဘာကြောင့်ဖြစ်လဲဆိုတာမပြင်သေးဘူး။အဲ့ဒီလူတွေကစိတ်ခံစားချက်ပဲကောင်းပါမယ်။အဲ့တော့ဘယ်လိုလုပ်ယုံကြည်မှုပေးနိုင်ပါမလဲ။တော့ကျွန်တော်တို့ပြီးခဲ့တဲ့ဒီဒီအဖြစ်ခရစိတ်တချို့ညာတွေအထူးပြကချင်းနဲ့ဒီဆက်မိညာဘက်မှာဖြစ်လာတဲ့အချိန်နောက်ပိုင်းအခုကရင်မှာလည်းတချို့တချို့အရှိနေတယ်ဆိုတော့ဒီလိုမျိုးတစ်ခုဖြစ်နေလဲကြည့်လို့ရှိရင်စေရဖြစ်ရှင်တဲ့ရက်သားတွေပေါ်မှာတင်မှတ်ထားတယ်။အဲ့လိုလှုပ်ဆောင်နေတဲ့ကိစ္စရဲ့အားလုံးအဖြစ်သေးရင်းမှုမရှိဘူးဆိုတာကဒီပြည်အောင်စုထဲမှာဝင်နေဖို့အတွက်ကိုဘယ်လိုဆက်ချလုံခြုံပါမလဲ
။ Okay.โอเคကိုတော်တော်နေအောင်ကိုမျိုးရံအောင်တင်ဦးလာဆော်ဒီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာတို့ရှင်တွေကိုလှည့်ပေးကြပါလေကျွန်တော်ဒီညမှာနည်းနည်းလေးထပ်ဖြည့်ပြောချင်တာကဒီကုလသမဂ္ဂရဲ့အစင်ခံစာမှာတကယ်တမ်းထောက်ပြပြီးတော့အချက်လက်တွေပြောတဲ့ထက်မှာရခိုင်မြောက်ပိုင်းအခြေအနေတွေမကပါဘူးကချင်ပြည်နယ်ရှမ်းပြည်မြောက်ပိုင်းအဲ့မှာဖြစ်ခဲ့တဲ့လူခွင့်ချိုးပေါက်မှုတွေတော်တော်လေးကိုအချက်လက်ထည့်ထားပါလေအဲ့တော့ကြောင့်မလို့သူအစင်ခံစာကဒီဒေတာတစ်ခုတည်းမကပါဘူးဒေတာ၃ခုလုံးနဲ့မြန်မာပြည်ဒီလုံးကိုခြုံပြီးတော့ဖော်ပြထားတဲ့လူခွင့်အစင်ခံစာဖြစ်ပါလေကျွန်တော်တို့ရှင်တွေကိုလှည့်ပေးကြပါလေအရင်ဆုံးကိုငင်းချမ်းအောင်ဖင်လန်နိုင်ငံပါကိုငင်းချမ်းဆွေးနွေးလို့
ဟုတ်ကဲ့အခုတော်တော်နဲ့လို့ရေးနဲ့ပြောပါမယ
်ဟုတ်ကဲ့
အခုဦးမူလာဆော်တို့ပြောတယ်ကိုမျိုးရံအောင်ဒိန်းတို့ပြောတယ်ကိုနိုင်အောင်တို့ပြောတယ်ကိုမျိုးရံအောင်သိရတော့2008ချိန်ကဥပဒေပေါ် NLD ရစစ်တပ်ကိုကာကွယ်တယ်ပေါ့ဦးမူလာဆော်ကတော့ဟိုတာဒီစစ်တပ်ကိုအရေးယူတာသူတို့မကြိုက်ဘူးပေါ့မခိုင်ကိုစားကိုသူကပြောတာစစ်တပ်ကိုကာကွယ်တာသူမကြိုက်ဘူးလေဒါပေမဲ့ကျွန်တော်မနေ့တော့ကဆိုလို့ရှိရင် WKC ပေါ့ကျင်းတိုင်းရင်းသားတွေအဖွဲ့ရနေပြီးတော့စစ်တပ်ကိုအရေးယူတာကိုသူတို့ထောက်ခံတယ်ဆိုပြီးတော့အရင်နေလည်းပြောတယ်အချင်းနေလည်းပြောတယ်ချင်းနေလည်းပြောတယ်ရခိုင်နဲ့မွန်ရတယ်ပေါ့ဗျာစစ်တပ်ကိုထောက်ခံတာရှိပြီးတော့လို့ရှိရင်ရခိုင်အရေးကြလို့ရှိရင်ဗမာပြည်အရေးလို့ပြောတယ်အဲ့တော့ဦးမတော်တော်ကဒီမိုကရေစီရဲ့ဘာလဲခဏခါအောင်စစ်အာဏာရှင်ကိုတိုက်တာလားစစ်တပ်နဲ့ပေါင်းပြီးရခိုင်မျိုးကအခွင့်အရေးယူမှာလားဒီမိုကရေစီရက်တာမရက်တာဖဲ့ကျအနာရှင်လေးဖမ်းတဲ့ကိစ္စကိုကိုမလုံးနိုင်နိုင်ငံတကာကိုဘာဖြစ်လို့တိုင်းရင်းသားတွေကလွှဲမပေးတာလဲဒါမျိုးပဲကြည့်ကြတာပါကျွန်တော်တော့ဘာမှပြောပြရမရှိပါဘူး
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်
ကြည့်ရတော့မရှိသေးတာချင်းနေပါလေ
ဟုတ်ကဲ့ကျွန်တော်
ကြားရေးဝင်ကြီးကဘာမှမလုပ်တာမလုပ်နိုင်တာဟုတ်ကဲ
့ဟုတ်ကဲ့ကျွန်တော်ဦးလာဆော့ပြီးရင်ကျွန်တော်ပြန်ပြီးတော့ပြီးပါမယ်အခုနောက်တော့ရှင်တူဖိတ်ခေါ်ကြပါလေကိုမိုးရံကျော်တူတူတူဆွေးနွေးပြန်ပြောင်းလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်ကျွန်တော်တော့ကျွန်တော်တို့နိုင်ငံကကျွန်တော်တို့ကအခုလာကျွန်တော်တို့နိုင်ငံကြီးကိုဘာသာရေးနဲ့စီးလုံးလုပ်နေတယ်ဗျာဟုတ်တော့နိုင်ငံကြီးကိုကျွန်တော်တို့ဘာသာရေးနဲ့စီးလုံးလုပ်တယ်ကျွန်တော်ကကိုယ်နိုင်ငံကိုယ့်အကူကျွန်တော်တို့အုပ်ချုပ်ချင်တယ်ကိုယ်နိုင်ငံကိုယ့်လူမျိုးတွေကိုကိုယ့်အကူကိုယ်နိုင်ငံအတွက်ဟိုခုနပြောတဲ့ကိုယ်နိုင်ငံတမန်ရတဲ့ဥပဒေနဲ့ကျွန်တော်တို့ကအဝါချုပ်ချင်တယ်ကိုယ်ကျွန်တော်နိုင်ငံမှာလာနေတယ်ဆိုလို့ရှိရင်ဒီစင်စရာကြီးကျွန်တော်မော်တလီကြီးကျွန်တော်လာနေတယ်ကျွန်တော်နိုင်ငံရဲ့ဥပဒေနဲ့တိုင်းလိုက်နာမယ်ကျွန်တော်ညာညာမှာနေနေကျွန်တော်ဥပဒေကိုလိုက်နာမယ်ဟုတ်တယ်မလားအခုတော့ပြောပြလို့ကျွန်တော်ပြောတာအခုတော့ကိုယ်စီရနေပြီးတော့ဟောပြပြီးတော့ခုနပြောလို့နိုင်ငံကြီးကိုနိုင်ငံကြီးနဲ့ကုလလုံးနဲ့ဘုသူလုံးနဲ့ကုလလုံးနဲ့ကျွန်တော်အဲ့ဒီအကြောင်းကိုကျွန်တော်မလို့ကျွန်တော်ဆိုရင်စောက်တော့မှာကျွန်တော်28နှစ်ကျော်တာဝန်ထမ်းတော်နေတာကျွန်တော်နိုင်ငံကြီးကိုလည်းကျွန်တော်အဝါမဖြစ်ဘူးစီးလူလူပေါ်မှာလည်းကျွန်တော်တခုမှအဝါမဖြစ်ဘူးကျွန်တော်အဲ့ဒါကြောင့်မလို့ခုနပြောလို့မဟုတ်ဘူးအခြေခံဥပဒေကို ယူကင်းဖို့ဆိုတာလေကျွန်တော်တို့ကတော့လုံးဝလက်မခံဘူး
။ဟုတ်ကဲ့ပါခင်ဗျာ။ဒါတော့ကိုမူရန်ကျော်ရဲ့အမြင်ဖြစ်ပါလေ။နောက်ထပ်သတို့ရှိတူဖိတ်ခေါ်ကြပါလေ။ကိုစလိုက်ပွေကုံကိုစလိုက်ပွေကုံတို့တို့တို့ဆွေးနွေးမြင်းများလို့ရပါလေ
။ဟုတ်ကဲ့ဒီခိုင်ကိစ္စမှာသူတို့နိုင်ငံရေးတူတဲ့အဖွဲ့ဟန်တလုံးနေတဲ့ဥစ္စာကတော့တမရော်နဲ့ဘင်္ဂါလီပဲ။အဲ့တော့တမရော်နဲ့ဘင်္ဂါလီကတော့ကျွန်တော်ပြည်သူတွေကအဖွဲ့စလုံးကမုန်းနေတယ်ဆိုတာသူတို့ရဲ့သဘောပေါက်ဖို့လိုတယ်။အဲ့တော့ဒီတမရော်ကဒီသူတွေအောက်မှာမနေချင်တော့အစိုးရတွေအောက်မှာမနေချင်တဲ့တွေ့ဒီကက်တဖြစ်ချင်းကတော့တော်တော်ချက်တယ်တကယ်လို့များလူဆောင်စီဖေ့စ်ဘွတ်တင်ပြီးတော့မှတမရော်ကဒီသူတွေကအစိုးရတွေအောက်မှာနေနေဆိုရင်ဒီကက်တနာလေးတွေဖြစ်ရှင်းလို့ရတယ်အဲ့တော့ကျွန်တော်တို့ဒင်္ဂါလီကိုလည်းမစိုက်ဘူးတမရော်ကိုလည်းစိုက်ဘူးသူတို့နေရာမှာလူမှာနေရာမှာလေးနေရာကိုသူတို့ဟိုစဉ်းစားနေဆိုရင်တော့ကျွန်တော်တို့ကဒီကက်တနာကိုဖြစ်ရှင်းလို့ရတယ်ကျနဖွဲ့စလုံးကတို့နေရာမှာမနေဘူးတို့စစ်တပ်တွေကလည်းမမှန်ကန်တဲ့အတွက်ဒီပြဿနာကမဖြစ်ရှင်းနိုင်တဲ့ဒီမိုကရေတီဇေးရှင်းကကျန်တဲ့ဖြစ်ပါတယ်လို့ကျွန်တော်မြင်နေကြ။
ဟုတ်ကဲ့ခင်ဗျာကိုစလိုက်ဖွေကွန်ရဲ့အမြင်မှာကျွန်တော်ဦးလှစောကိုပြန်ပြီးတော့ဖိတ်ခေါ်ကြပါလိမ့်ခင်ဗျာခုနကကိုငင်းချန်ပြောထားတဲ့အထက်မှာတိုင်းသားကြီးတဲမှာရခိုင်လူမျိုးနဲ့မွန်လူမျိုးတွေကစစ်တပ်ကိုများပို့ပြီးတော့ထောက်ခံနေသလားတဲ့သူကဆွဆွဲသွားတဲ့မိကွန်သဘောမျိုးပါပဲဦးလှစောအဲ့ကိစ္စနဲ့ပတ်သက်လို့ဖြေပြပါလားခင်ဗျာ
။ကျွန်တော်သူတွေပြောမယ်ကျွန်တော်အသက်18နှစ်တက်ကူကျောင်းသားဘွားကအဲမဆလာဆေးရနဲ့ရှင်ဗမာဆေးရနာရှင်ဆက်ကိုကျွန်တော်တောက်ချောက်ဆန့်နေတာနေဆန့်နေတယ်။ဒါမဲ့ဟိုနိုင်ငံရေးမှာတော့ရှိတာပေါ့လေ။ဟိုရန်သူရဲ့ရန်သူကမိတ်ဆွေပေါ့လေအဲ့လိုနော်အဲ့လိုအဲ့ဆက်ဖက်ရောက်သွားလိမ့်မယ်။ဗမာစစ်တပ်ဟာအနေချက်တွေရှိတယ်အမားတွေအများကြီးရှာမှန်တယ်ဟုတ်ကဲ့။ဗမာစစ်တပ်ကိုဆန့်နေတဲ့အတွက်ကြောင့်မွတ်စလင်ရက်ဒီကယ်တွေကိုထောက်ခံတော့တဲ့ဘဝမျိုးရောက်သွားရင်တော့ဒီတော့သူကြည့်ကြွအမတန်အနေရကြီးပါလေเนาะအဲ့တော့ဗမာစစ်တပ်ကိုဆန့်ကျင်ရင်းနဲ့ဗမာစစ်တပ်ကိုတိုက်နေတဲ့အဲ့အစ္စလာမစ်ရက်ဒီကယ်တွေကိုထောက်ခံတယ်ဆိုတာကတော့အမတန်အနေရကြီးပါလေဒါပါပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တော်တော်များများတဆက်တည်းမေးချင်ပါလေမြန်မာနိုင်ငံအခုကြုံနေရတဲ့အခြေအနေကအစ္စလာမ်ရက်ဒီကယ်အစ္စလာမ်အစိုးရမှုအခြေအနေကိုရောက်နေပြီလားကိုယ်နိုင်ရောအမြင်သိချင်ပါလေ
ကျွန်တော်အတွေ့အကြုံကတော့ကျွန်တော်ပြောရဲရောက်တဲ့အချိန်ပေါ့နော်ကျွန်တော်တွေ့ရတဲ့တိုင်းသားတွေအားလုံးကတော့အဲ့အချိန်မှာအဗမာလူမျိုးဆိုရင်မုန်းတယ်ဒါတို့တိကျနိုင်ငံတွေလုတ်ချင်တယ်အထူးသဖြင့်ဒုတိယဆိုရင်ရခိုင်နဲ့ကုလင်လူမျိုးတွေဆိုလို့ရှိရင်ဒါတော်တော်လေးစိတ်ဆင်းရဲရှိပါတယ်အနောက်ပိုင်းမှာလည်းအခြေအနေတွေကြောင်းမှုကြအောင်ဖြစ်အောင်စနစ်မှာသွားကြရတာပဲအဲ့တော့အဲ့ဒါနဲ့အခုကဘင်္ဂလီလူခေါ်ဆိုရင်ဂျာလူခေါ်သူမျိုးနိုင်ချင်တာပေါ့နော်ကျွန်တော်တို့ကသူတို့ရဲ့စန္ဒတွေကိုဘယ်လိုမျိုးတွေ့ဆုံဆွေးနွေးအခြေရှာမလဲဆိုတဲ့ကိစ္စတစ်ဖက်ကစဉ်းစားဖို့လိုတယ်လို့တစ်ဖက်ကလည်းကျွန်တော်တို့အနေနဲ့ကျွန်တော်အနေနဲ့ပြောရင်ကျွန်တော်တိုင်းသားကြီးလူမျိုးရှိခုဆိုတဲ့အထဲမှာရခိုင်လူမျိုးပါမသတ်မှတ်နားလည်လက်ခံတာပြီးတာအဲ့လိုပဲအများစုကလည်းရှိနေမှာတယ်အဲ့တော့တချို့လူတွေကစိတ်နှိမ်မှုတွေကြောင့်မလို့အစွန်းရောက်ပြီးတော့အစွန်းရောက်တဲ့တောင်းဆိုမှုတွေရှိအောင်ရှိနေတယ်ကျွန်တော်ကိုယ်တိုင်လည်းရှိခဲ့ဘူးပဲဒါပေမဲ့လို့အခြေခံကြတဲ့အဖြေကိုကျွန်တော်ငင်းငင်းချမ်းချမ်းအေးအေးဆေးဆေးနဲ့ရှာနိုင်ဖို့လိုတာနောက်ပြီးတော့အခြေခံအခွင့်အရေးတွေလူသားချင်းစာနာမှုအမြင်တွေအခြေခံပြီးစဉ်းစားတာတပီရောဘုံရန်သူမပြပွဲစဉ်းစားတာပုံပြီးကောင်းပါလိမ့်မယ်လို့အကြံပြုချင်ပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ရှင်တဦးရဲ့ပေးစာဖတ်ချင်ပါတယ်ကိုတင်ငွေတဲ့သူပေးပို့ထားတာကတော့ဒီမိုကရေစီဆိုတာဘာကိုဆိုလိုမှန်းမသိသူတွေကဒီမိုကရေစီအနိုင်ကျင့်တယ်လို့အများကြီးလို့ရှင်ဤကိုကျွဲဖတ်လို့ရတယ်ဆိုပြီးတော့ဒီမိုကရေစီကိုအဓိပ္ပာယ်ဖွင့်နေကြတော့ပြောနေသူတွေကိုယ်တိုင်ဒီမိုကရေစီရဲ့သဘောတရားကိုနားမလည်ကြတော့ဒီမိုကရေစီကရှစ်တက်ဖို့နေနေတာတာရက်နေုံနဲ့မကောက်နောက်ဆုတ်ချင်နေတာပါလို့ပြောပါတယ်သူဆိုလိုရဲ့သဘောကျွန်တော်နားလည်တာကတော့တလောလုံးကဒီမိုကရေစီနဲ့အနိုင်ကျင့်နေဆိုပြီးတဲ့သဘောမျိုးပေါ့နော်တမရကုစေတူကတို့တော်တွေမှာပြောသွားတာရှိပါတယ်ခင်ဗျာကျွန်တော်တော့ခုနကရခိုင်မြောက်ပိုင်းကိစ္စကိုတော်လေး focus ပြောတဲ့ကိစ္စအနေနဲ့ကျွန်တော်ဒီမိုကရေစီအသွင်ကူးပြောင်းကိစ္စကိုပြန်ဆက်ကြပါမယ်ကျွန်တော်ကိုမျိုးရံအောင်တင်းကိုဖိတ်ခေါ်ကြပါမယ်ကိုတင်ငွေပြောသွားတဲ့ကိစ္စမှာကိုမျိုးရံအောင်တင်းကိုမျိုးရံအောင်တင်းရဲ့အမြင်သိကြပါမယ်ခင်ဗျာ
ဟုတ်ကဲ့ဒီဒီမိုကရေစီဆိုတာကဟိုပေါ်လာတဲ့မျိုးရံတွေလည်းဒါဒီမိုကရေစီနိုင်ငံတော်တော်ရှိဒီမိုကရေစီဆိုတာနိုင်ငံမျိုးရပါဘူးနော်အနာချင်းမနိုင်ငံရပါဒီမိုကရေစီကလူနဲ့လူများစုကျန်နိုင်ချင်တဲ့စနစ်ကိုပြန်လည်ဆောင်ရမယ်။ဒီမိုကရေစီရဲ့စာရင်းစနစ်နဲ့ဒီချီလို့ရှိရင်ဒီမိုကရေစီဒီဒီလိုမျိုးတူတူတက်စနစ်ဟုတ်တယ်။ဒါနဲ့သူတည်းစနစ်ကိုကိုသာဖွယ်ရမယ်ဆိုတော့အတိအကျမှတ်သားပြီးတော့ဆိုတော့လူနည်းစုအတောင်ဖတ်ရတာဟုတ်ဘူးသူကိုပြင်ပွားပြီးတော့အဲ့တော့ဒီမိုကရေစီအနိုင်ချင်တယ်ဆိုတော့ဒီမိုကရေစီနားမလည်ပြောတာ
ဟုတ်ကဲ့ခင်ဗျာ
ဒါကတခုပေါ့ဒါတခုပေါ့နော်ဟုတ်ကဲ့ဒီမှာစစ်ဦးလာဆိုတော့ဆရာတော်ဆွေးနွေးကြပါတယ်ကျွန်တော်လည်းတော့ပါပါ
ကျွန်တော်ကဒါနဲ့ပတ်သက်ပြီးတော့ဦးလာစောမိကျင်ပါလေဦးလာစောကိုယ်တိုင်ကပြည်သူ့လူတော်တွေမှာကြုံနေရတယ်ပြည်သူ့လူတော်တွေမှာရှိတဲ့ခါကျတော့တလုံးကတမတော်ကုစရီကပြောတယ်ဒီမိုကရေစီနိုင်ကျင်တယ်ဆိုတာတုံ့နှုံးပေါ့တကယ်ပဲဒီမိုကရေစီနီးရလွတ်တော်တွေမှာကျင့်နိုင်လားဦးလာစောတို့တို့လေးဖြည်းဖြည်းပါခင်ဗျာမဟုတ်ကြတော့လေဟိုတရားအနေနဲ့လွတ်တော်ထဲမှာရှိတဲ့ဒီတမတော်နဲ့တမတော်ကုစရ
ဲ့ကျွန်တော်လွတ်တော်ကိုယ်စားပြောင်းနေကျွန်တော်ပြောင်းမယ်လွတ်တော်ဟာခုနပြောတယ်ပေါ့လား UN resolution နဲ့ပါတယ်လွတ်တော်ဟာဒီမိုကရေစီခံစည်းဟာရပ်တန့်နေတယ်ပါဆိုတော့လုံးဝလက်မခံဘူးကျွန်တော်လွတ်တော်ဟာအသက်ရှင်နေတယ်ကောင်းတာလေးတွေကိုတော်တော်များများလုပ်နိုင်တယ်လွတ်တော်ရဲ့အနေအထားကိုကျွန်တော်တူးချင်းနေဆိုရင်ကျွန်တော်အားမရဘူးဒါပေမဲ့လွတ်တော်ဟာဒီဒီမိုကရေစီစနစ်မှာတော်နေတဲ့ mechanism တစ်ခုအောက်မှာလွတ်တော်ဟာသူမီသူဟန်နဲ့ရှင်းတန်းနေတယ်ကျွန်တော်နောက်ဆုံးလွတ်တော်နေမှာဆိုလို့ရှိရင်လည်းကျွန်တော်တို့ကချက်ခေါ်အောက်
ဟုတ်ကဲ့55စက္ကန့်လောက်ပဲချိန်ရတော့
ဆုံးဖြတ်ပြီးတော့ကျွန်တော်တန်ဖိုးရှိတဲ့ဥပဒေတစ်ခုကိုကျွန်တော်အတည်ပြုနိုင်တယ်အဲ့ဒါပဲလွတ်တော်မှာအာဏာချုပ်တွေရှိတယ်ဒါပေမဲ့လွတ်တော်ဟာဆက်လက်ရှင်းတန်းနေတယ်လွတ်တော်ရှင်းတန်းနေဆိုတာဒီမိုကရေစီခွင့်ပြုရှင်းတန်းနေတာပဲ
ဟုတ်ကဲ့ခင်ဗျာဦးလာစောကျေးဇူးများကျေးဇူးပါခင်ဗျာကျွန်တော်တို့ဒိုင်းရိုက်လီလိုက်အစီအစဉ်ချိန်ဆသွားလို့ပါပါဝင်ဆွေးနွေးပြည့်တဲ့ဦးလာစောဒေါက်တာနိုင်အောင်ကိုမျိုးရန်အောင်တင်ကျေးဇူးများကျေးဇူးပါခင်ဗျာသွားရှင်နေအားလုံးလည်းကျေးဇူးတင်ပါတယ်ကျွန်တော်တို့ဒိုင်းရိုက်လီလိုက်အစီအစဉ်ဒီမှာကျွန်တော်ကိုတွေ့ပါခင်ဗျာကိုသားညွန့်ဦးအစီအစဉ်ဆွေးနွေးတင်ဆက်တဲ့စနေည view ရဲ့ဒိုင်းရိုက်လီလိုက်အစီအစဉ်ကိုနားဆင်ကြရတာပါအခုတော့သတင်းအကြီးညွတ်ကိုကိုအောင်ကပြောပြပေးပါအောင်ဗျာ
တရုတ်နိုင်ငံရဲ့ထုတ်ကုန်ပစ္စည်းတွေပေါ်အမေရိကန်နိုင်ငံဘက်ကအခွန်စည်းကြမှုတစ်တစ်ချမှတ်လိုက်တာကြောင့်တရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သတင်းရှင်းလင်းပွဲတွေကိုတရုတ်ဘက်ကဖျက်သိမ်းလိုက်ပါတယ်ကုန်သတင်းရှင်းလင်းပွဲအတွက်လာမယ့်သတင်းပတ်တွင်ဝါရှင်တန်ကိုတရုတ်ဒုတိယဝန်ကြီးချုပ်လီယိုဟီလာရောက်မယ့်အစီအစဉ်ပြသပြီလို့ The Wall Street Journal ကဆိုပါတယ်တရုတ်နိုင်ငံပြည်မကြီးနဲ့ဟောင်ကောင်ကျွန်းကိုဆက်သွယ်ထားတဲ့အမြင်ရထားလိုင်းသစ်ဖွင့်လှစ်လိုက်တဲ့ Westကောင်လုံအပြင်ဘက်မှာလူတွေစီယုံဆန္ဒပြခဲ့ပါတယ်ကိုပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရထားတဲ့ဟောင်ကောင်ကျွန်းမှာတရုတ်ရဲ့ဩဇာလှမ်းမိုးမှုရှိလာမှာကိုဆန္ဒပြသူတွေကြားစိုးရိမ်မှုတွေတိုးလာတာပါအမေရိကန်ဒေါ်လာ10ဘီလီယံထက်မနည်းကုန်ကြတဲ့မြန်နှုန်းမြင့်ရထားလမ်းကြောင်းခရီးချင်းတော်တူသွားမှာပါဒီကနေ့ကျင်းပတဲ့အီရန်နိုင်ငံစီးရေးပြပွဲကိုတနက်သမားကတိုက်ခိုက်တာကြောင့်လူ24ဦးထက်မနည်းသေဆုံးပြီးတော့50ကျော်ဒဏ်ရာရသွားတယ်လို့အီရန်နိုင်ငံပိုင်သတင်းဌာနကဖော်ပြပါရတယ်။သေဆုံးသူအများစုကအီရန်လက်ရွေးစင်ပြည်ဆောင်တပ်ဖွဲ့ဝင်တွေဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းကိုကိုအောင်ပြောပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evanov ဖြစ်ပါတယ်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နေ10:00အထိလိုင်းလူမီတာ24 25 30 51နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ခဲ့တာပါ။သတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပ
Thank you. This program has come to you from the Voice of America, Washington.